Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဇွန်လ10ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညရဲ့အစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်မကတော့စုမြတ်မော်ပါ။American နဲ့ Mexico ကြားမှာလူဝင်မှုကြီးကြပ်ရေးအတွက်အရေးကြီးတဲ့နောက်ထပ်သဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့တယ်လို့သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ Britain မှာတော့ယာလူကနေဆင်းပေးခဲ့တဲ့ Britain ဝန်ကြီးချုပ် Theresa May နေရာမှာအစားထိုးတာဝန်ယူမဲ့သူရွေးချယ်ရေးလုပ်ငန်းစဉ်တွေကိုစတင်နေပါပြီ။ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တနင်္လာညရဲ့ထိတ်တဲရောက်သတင်းလွှာတွေကတော့ရခိုင်ပြည်နယ်အတွင်းကနောက်ဆုံးရသတင်းတွေနောက်ပြီးတော့ချင်းပြည်နယ်အစိုးရအဖွဲ့ဝန်ကြီးအပါအဝင်ဘာသာရေးခေါင်းဆောင်တွေကို Facebook လူမှုကွန်ရက်ကနေအသက်အငြင်းနဲ့ချင်းချောင်းနေတာတွေကိုဖော်ထုတ်အရေးယူဖို့ပြင်ဆင်နေပြီဖြစ်ပါတယ်
။ဒီလိုတွေ့တဲ့နေရာမှာ supply ဆိုပြီးတော့တခါလေအဲ့လိုလိုတင်တယ်။ဒီ amount တရားတွေနဲ့လုပ်ပြီးတော့အဲ့လိုချင်းချောက်တဲ့ဟာမလို့ဒီဟာတွေကိုဖော်ထုတ်အရေးယူမလို့ပြောတာ
။ဆိုရဖွဲ့ဘက်ကနေအရေးယူဖို့ပြင်ဆင်နေတဲ့အကြောင်းသတင်းပြေဆုံးနောက်ပိုင်းမှာနားဆင်ရပါမယ်ရှင်။နောက်ပညာရေးဝန်ကြီးဌာနကပယ်ဖြတ်လိုက်တဲ့အထမတန်းတင်ရိုးညွန်းမ်းမှာပါတဲ့မဲခွေရဲ့လက်ဆောင်ကဗျာပြန်လဲထည့်သွင်းတင်ကြားပေးဖို့တောင်းဆိုကြတဲ့အကြောင်းနဲ့အတူထိုင်းမြန်မာနယ်စပ်မှာတော့ဗတ်တမ်းပေါင်း300တန်ဖို့ရှိတဲ့မွေးစေဝါးတွေဖမ်းမိတဲ့အကြောင်းစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။ American ပြည်ထောင်စုနဲ့ Mexico နိုင်ငံကြားမှာလူဝင်မှုကြီးကြပ်ရေးနဲ့လုံခြုံရေးဆိုင်ရာနောက်ထပ်သဘောတူညီမှုကိုလက်မှတ်ထိုးခဲ့တယ်လို့သမ္မတ Donald Trump ကဒီကနေ့ပြောကြားပါရယ်အင်မတန်အရေးကြီးတဲ့သဘောတူညီမှုဖြစ်တယ်လို့သမ္မတကဖော်ပြပြောဆိုပေမဲ့သဘောတူညီချက်အသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိပါဘူး American ဘက်ကနှစ်ပေါင်းများစွာတည်းကတောင်းဆိုနေတဲ့အချက်တွေကို Mexico နဲ့သဘောတူနိုင်ခဲ့တယ်လို့သမ္မတ Trump က Twitter ပေါ်မှာဒီကနေ့အစောပိုင်းကလည်းရေးသားပါရယ်ဒီသဘောတူညီချက်ကို Mexico လွှတ်တော်ကအတည်ပြုဖို့လိုတာကြောင့်တကယ်လို့အတည်မပြုဘူးဆိုရင်သူချင်းချောက်ထားတယ်လို့ Mexico ကုန်ပစ္စည်းတွေအပေါ်တွင်းကုန်ခွန်ကောက်ခံမယ်လို့လည်း Twitter ပေါ်မှာရေးခဲ့ပါရယ်ရခဲ့တဲ့သဘောတူညီချက်အသေးစိတ်ကိုမထုတ်ဖော်ဖို့အတွက်နှစ်ဖက်လုံးကတမင်သဘောတူထားကြတယ်လို့လည်း CNBC ရုပ်သံနဲ့မင်းမြန်ကမှသမ္မတကဒီကနေ့ပြောကြားပါရယ်အမေရိကတိုက်အလဲပိုင်းနိုင်ငံတွေကနိုင်ငံပြောင်းအခြေချသူတွေမက္ကဆီကိုနိုင်ငံကိုဖျက်ပြီးတော့အမေရိကန်တွေဝင်လာနေတာတားဆီးနိုင်ဖို့အတွက်မက္ကဆီကိုကဂွာတီမာလာနိုင်ငံနဲ့နယ်စပ်မှာစစ်သား6,000ဖြန့်ချထားရေးအစီအစဉ်ပါဝင်တဲ့သဘောတူညီမှုတစ်ခုကိုလည်းနှစ်နိုင်ငံကြားမှာတောက်ကြနေတော့ကရရှိခဲ့ပါတယ်အမေရိကန်မှာခိုလုံခွင့်လျှောက်ထားသူတွေကိုမက္ကဆီကိုနိုင်ငံထဲမှာစောင့်နေခွင့်ပေးဖို့လဲသဘောတူညီချက်ထဲမှာပါဝင်ပါတယ်။မက္ကဆီကိုနယ်စပ်ကနေနိုင်ငံပြောင်းလာသူတွေအမေရိကန်တွေကိုတရားမဝင်ဝင်လာနေတာရက်အောင်လို့မက္ကဆီကိုကထိထိရောက်ရောက်မတားဆီးဘူးလို့သမ္မတ Trump ကဟိုးအရင်ကအပြစ်တင်ခဲ့ပြီးမက္ကဆီကိုကုန်ပစ္စည်းတွေအပေါ်ဒီကိစ္စကစတင်ပြီးသွင်းကုန်ခွန်ကောက်ခံမယ်လို့ချိန်ချောက်ခဲ့တာပါ။900ကိုင်နှုန်းသွင်းကုန်ခွန်စကောက်မဲ့အစီအစဉ်ကိုရှောင်ရှားနိုင်ဖို့နှစ်နိုင်ငံတာဝန်ရှိသူတွေပြီးခဲ့တဲ့သတင်းပတ်ထဲမှာဆွေးနွေးခဲ့ပြီးတဲ့နောက်တောက်ချာနေမှာသဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်
။အမေရိကန်နဲ့တရုတ်သမ္မတတို့ဒီလကုန်တွေ့ချိန်မှာတရုတ်ဘက်ကနေကုန်သွယ်ကိစ္စရှေ့ဆက်မညှိနိုင်နိုင်ရင်အမေရိကန်ဘက်ကလည်းသွင်းကုန်ခွန်ထပ်တိုးကောက်ဖို့ဝန်မလေးဘူးလို့ချိန်ချောက်လိုက်ပါတယ်။ဇွန်လ28နဲ့29ရက်မှာဂျပန်မှာကျင်းပမဲ့ G20 ကမ္ဘာစီးပွားရေးအကြီးအကဲနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲထဲမှာတရုတ်သမ္မတရှီဂျင်ပင်ဘက်ကနေရှေ့ဆက်သဘောတူညီမှုရအောင်မညှိရင်အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့တရုတ်သွင်းကုန်ခွန်ထပ်တိုးကောက်ဖို့လုံးဝအသင့်ပဲလို့အမေရိကန်ဘဏ္ဍာရေးဝန်ကြီးကမနေ့ကသတိပေးလိုက်ပါတယ်။အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗန်မနူချင်းကနှစ်နိုင်ငံလက်ရှိရာသီဒါသဘောတူညီမှု90ရာခိုင်နှုန်းအထိကြီးကြီးမားမားတိုးတက်လာခဲ့တဲ့အပေါ်အမေရိကန်ဘက်ကရှေ့ဆက်ညှိနှိုင်းဖို့ရှိပေမဲ့တရုတ်ဘက်ကနောက်ပြန်ဆုတ်ချနေတယ်လို့အမေရိကန်ရုပ်သံ CNBC မှာဝေဖန်လိုက်ပါတယ်။ဒါပေမဲ့အခုလိုအမေရိကန်ဘက်ကဆက်ဆွဲလာတာကိုတရုတ်ဆိုရဘက်ကတော့ပယ်ချထားပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံမှာယာလူကနေဆင်းပေးခဲ့တဲ့ဝင်ကြီးချုပ်ထရီဆာမေးနေရာမှာအစားထိုးတာဝန်ယူမဲ့ခေါင်းဆောင်တဲ့ရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုဒီကနေ့စတင်နေပါပြီ။ Conservative Party ခေါင်းဆောင်တာဝန်ကနေဂျွန်လ9ရက်တုန်းကနှုတ်ထွက်သွားခဲ့တဲ့ဝင်ကြီးချုပ်ဟောင်းမေးရဲ့နေရာမှာတာဝန်ယူဖို့ပါတီခေါင်းဆောင်လောင်ရွေးပွဲမှာလက်ရှိနိုင်ငံခြားရေးဝန်ကြီး Jeremy Hunt နိုင်ငံခြားရေးဝန်ကြီးဟောင်း Boris Johnson တို့အပါအဝင် Conservative Party အမတ်10ယောက်ထက်မနည်းဝင်ရောက်ရှင်းပြနေကြပါတယ်။သူတို့အနေနဲ့ပါတီခေါင်းဆောင်လောင်အဖြစ်ရှေ့ဆက်အရွေးခံနိုင်ဖို့အတွက်ပါတီဝင်တခြား၈ယောက်ရဲ့ထောက်ခံမှုရရှိဖို့လိုအပ်ပါတယ်။ခေါင်းဆောင်လောင်ရွေးပွဲဝင်နိုင်သူအဖြစ်ဒီကနေ့စစ်စစ်တပ်ပတ်ခံရသူတွေကိုတော့ Conservative Party အမတ်313ယောက်လုံးကလာမယ့်ဇာတာပရင်းနေ့ဇွန်လ13ရက်နေ့ကစတင်ပြီးတော့မဲပေးကြမှာဖြစ်ပါတယ်။ ပါတီကောင်းဆောင်လောင်းနှစ်ယောက်ထဲကျန်တဲ့အထိဇွန်လ20ရက်နေ့မတိုင်ခင်အဆင့်ဆင့်ရွေးချယ်သွားကြရမှာပါ။နောက်ဆုံးကျန်နှစ်ယောက်ထဲကမှဘသူကိုပါတီကောင်းဆောင်တဲ့အဖြစ်ရွေးချယ်တယ်ဆိုတာကိုဇူလိုင်လ22ရက်နေ့မှာပါတီကကြေညာမှာဖြစ်ပါတယ်။ဝင်ရောက်ရှင်ပြိုင်နေကြသူတွေထဲမှာနိုင်ငံသားရေးဝန်ကြီးဟောင်းဘော်ရစ်ဂျွန်ဆန်ကထောက်ခံမှုအများဆုံးရမဲ့သူအဖြစ်နိုင်ငံရေးအကဲခတ်တွေကတုံ့တက်နေကြပါတယ်။ Conservative Party ကောင်းဆောင်အဖြစ်အရွေးခံရသူကဗြိတိန်ရဲ့ဝန်ကြီးချုပ်တစ်ဖြစ်လာမှာပါ။အဲ့ဒီသူအနေနဲ့ပြည်တွင်းရေးရာကိစ္စတွေအပြင် EU ဥရောပသမဂ္ဂတွေကဗြိတိန်နှုတ်ထွက်မဲ့ကိစ္စတွေကိုလည်းဥဆောင်လှုပ်သွားရမှာဖြစ်ပါတယ်
။ Haiti နိုင်ငံ Port au Prince မြို့တော်မှာဒီနေ့ကနေနေ့ကဆွေးနွေးဆန့်ကျင်ဆန္ဒပြသူတွေပေါ်ရဲကဖြစ်ခဲ့မှုကြောင့်တယောက်ထက်မနည်းသေဆုံးခဲ့ပြီးနောက်မြို့တော်ထဲမှာထိတ်လန့်နေကြပါတယ်။အဂရီလေးဆိုင်မှုကြောင့်သမ္မတဂျိုဗနယ်မိုးဝက်ကိုအစိုးရရာထူးကနေဆင်းပေးဖို့တောင်းဆိုပြီးထောင်နဲ့ချီတဲ့ဆန္ဒပြသူတွေဟာလမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြတဲ့အတွက်တနင်္ဂနွေနေ့တုန်းကမြို့တော်တစ်ခုလုံးမှာအသွားအလာတွေရပ်ဆိုင်သွားခဲ့ပါတယ်။မတမာမှုအစိုးရဘဏ္ဍာလွဲသုံးစားလုပ်မှုနဲ့ဆွဆွဲခံရတဲ့သမ္မတမိုးဝက်ရာထူးကနေဆင်းပေးဖို့တောင်းဆိုကြသူတွေဟာသမ္မတနေအိမ်နဲ့မီတာ50လောက်ထိကိုသွားပြီးဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူတွေသမ္မတအိမ်နဲ့မဝင်နိုင်အောင်ရဲတွေကတားဆီးတွေချခဲ့တယ်လို့မျက်ရည်ပုံးတွေပြစ်ဖောက်တစုခွဲခဲ့ပါတယ်။တနက်နေ့ပြစ်ခတ်မှုကြောင့်နှစ်ယောက်တိဆုံပြီးလေးယောက်တန်းရန်ရခဲ့တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်။ကဲတွေနဲ့ပြစ်ပွားမှုကြောင့်ရဲရရှိတယောက်ထိခိုက်သွားတယ်လို့လည်းသူကဆိုပါတယ်။တကယ်တော့ဗနီဇွဲလာကနေရေနံဝေရေးသဘောတူစီတင်ရေမုံငွေကိုသမ္မတမိုးဝက်စ်ကမမှန်မကန်အများထုတ်နေတယ်လို့ဟေတီအထက်လွှတ်တော်ကိုလွန်ခဲ့တဲ့တပတ်ကျော်ကတင်ပြခဲ့ပြီးသမ္မတဘက်ကတော့ဒီဆွဆွဲချက်ကိုညှင်းဆို့ထားပါတယ်ခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965 925 kHz 9300951 kHz 5885တို့ပြင်စနေတနင်္ဂနွေမှာ190 kHz 1905ကနေပြောထုတ်လည်ပေးနေပါရှင
်တနင်္လာနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရိဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ရေးမှမြန်မာနိုင်ငံဘက်ကပြန်ခေါ်ဖို့လိုလိုလားလားမရှိသလိုဒုက္ခသည်တွေကိုကူညီပေးနေတဲ့နိုင်ငံကအဖွဲ့အစည်းတွေကလည်းပြန်ပို့ရေးအစီအစဉ်ကိုကန့်ကွက်နေတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာကဝေဖန်လိုက်ပါတယ်။မြန်မာဘက်ကဘလို့ပုံစံမျိုးနဲ့မှရိဟင်ဂျာတွေကိုပြန်မခေါ်ချင်တာကပြဿနာဖြစ်တယ်လို့တနင်္ဂနွေနေ့ညပိုင်းကလုတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ဟာစီနာကပြောခဲ့တာပါ။ကောက်ဆက်ဘဇားကဒုက္ခသည်စခန်းတွေမှာကူညီနေကြတဲ့နိုင်ငံကထောက်ပံ့ကူညီရေးအဖွဲ့တွေကလည်းရိုဟင်ဂျာပြဿနာကိုအဆုံးမသတ်စေချင်ကြဘူးလို့ဆွဆွဲပြောကြပါတယ်။ဘာရှန်ချာမာတူအဆိုလှပတဲ့နေအိမ်တွေစောက်ထားပေးပေမဲ့ဒုက္ခသည်တွေကိုအဲ့ဒီကိုပြောင်းရွှေ့မဲ့အစီအစဉ်ပေါ်ထောက်ပံ့ကူညီသူတွေကကန့်ကွက်နေကြတယ်လို့လည်းဆိုပါတယ်။ဘင်္ဂလားပင်လယ်အော်ထဲမှာရှိတဲ့အဲ့ဒီကျွန်းဟာမုတ်တုံရာသီဆိုရင်ရေလွှမ်းတတ်တာမို့ဒုက္ခသည်တွေကိုအဲ့ဒီကိုမပို့ဖို့အတွက်ကန့်ကွက်မှုတွေရှိနေပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုလက်မခံတဲ့မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားမှာဒုက္ခသည်ပြန်လည်လက်ခံရေးကိုသဘောတူပြီးတော့2018နိုဝင်ဘာလမှာဒုက္ခသည်တွေနေရပြန်ရေးစီစဉ်ခဲ့ပါတယ်။ဒါပေမဲ့ဒုက္ခသည်တွေဘက်ကလုံခြုံရေးအာမခံချက်မရှိဘူးလို့ဆိုပြီးမြန်မာနိုင်ငံဘက်ညှင်းဖို့ပြန်ဖို့ညှင်းဆန်နေကြပါတယ်။ဒုက္ခသည်နေရပြန်ရေးအတွက်အဓိကအတားအဆီးကမြန်မာနိုင်ငံဖြစ်နေတယ်လို့ဆိုပြီးဒီပြဿနာကိုဇူလိုင်မှာတရုတ်သမ္မတရှီဂျင်ပင်နဲ့တွေ့ဆုံတဲ့အခါဆွေးနွေးဖြေရှင်းနိုင်ဖို့မျှော်လင့်တယ်လို့လည်းဝန်ကြီးချုပ်ရှိတ်ခါစီနာကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးနှောက်နှေးနေရတာကဘင်္ဂလားဒေ့ရှ်ဘက်ကသဘောတူညီချက်တွေအတိုင်းလိုက်ပါဆောင်ရွက်ခြင်းမရှိတာကြောင့်ဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကလည်းပြောကြားနေပါတယ်။
အိန္ဒိယနိုင်ငံမှာသက်ရှင်နေရွယ်မွတ်စလင်မင်းကလေးတယောက်ကိုမတိုင်းချင်းတစ်ဖက်ခဲမှုနဲ့လူချောက်ကိုအပြစ်ရှိတယ်လို့တရားဝန်တစ်ခုကဒီနေ့အမိန့်ချမှတ်လိုက်ပါတယ်။ပြေးခဲ့တဲ့နှစ်ဇန်နဝါရီလတုန်းကမင်းကလေးငယ်ကိုဖမ်းဆီးပြီးဝိုင်းမတိုင်းချင်းတစ်ဖက်ခဲသူတွေက၃ယောက်ကိုထောင်ဒဏ်တစ်သက်စီချခဲ့ပါတယ်။ဒါပြင်ဒီ၃ယောက်ကိုဒီမှုနဲ့တခြားပုံမှားတွေနဲ့ထောင်ဒဏ်25နှစ်စီချမှတ်ထားပြီးသားဖြစ်ပါတယ်။နောက်ထပ်၃ယောက်ကိုလည်းတတိယထောက်ထားတွေဖြောက်ဖျက်မှုစူးစမ်းမှုနဲ့ထောင်ဒဏ်9နှစ်စီချမှတ်ခဲ့ပါတယ်။ဒီမှုမှာပါဝင်သူနောက်တစ်ယောက်ကိုတော့အပြစ်ကလှုပ်ပေးခဲ့ပြီးအသက်မပြည့်သေးသူတစ်ယောက်ကိုတော့တိကျမှုစစ်ဆေးမှာဖြစ်ပါတယ်။သူတို့အားလုံးကတကယ်တော့ဟိန္ဒူဘာသာဝင်တွေဖြစ်ပါတယ်။ဂျမ္မူးနဲ့ကက်ရှမီးယားပြည်နယ်ကခတ်သူဟာမြို့မှာဒီမွတ်စလင်မင်းကလေးငယ်ကိုလူ၈ယောက်ကဝမ်းပြင်းမတင်းပြုကျင့်ခဲ့တဲ့မှုကိုခတ်သူဟာမတင်းမှုဖြစ်လူသိများပါတယ်။သူတို့ကမင်းကလေးငယ်ကိုဟိန္ဒူဖျားချောက်တစ်ခုထဲမှာ၅ရက်ကြာပိတ်ထားပြီးဆေးချွေးကအချိန်ချင်းမတင်းကျင့်ခဲ့ကြပါတယ်။အဲ့တော့မင်းကလေးကိုလည်းပဲညှစ်မသိမချင်းကဲနဲ့ထူရိုက်ခဲ့ကြပါတယ်။အဲ့ဒီနောက်သူမရဲ့လောင်းကိုတောထဲမှာသွားဖြစ်ထားခဲ့ကြတာဖြစ်ပါတယ်။အခုလိုရက်ဆက်ကြောက်မဲ့ဖွယ်မတင်းဖြစ်ပွားမှုကြောင့် 2018ခုနှစ်ဧပြီလမှာအိန္ဒိယနိုင်ငံတစ်ဖက်လူပေါင်း1000ချီလမ်းပေါ်ထွက်ပြီးနောက်ဒါမျိုးဖြစ်အောင်တောင်းဆိုဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
။ရာဇဝတ်မှုကျူးလွန်တယ်လို့မသိငါသူတွေကိုတရုတ်ပြည်မှာကြီးမှာအမှုရင်ဆိုင်နိုင်ဖို့ဟောင်ကောင်ကနေလွှဲပေးနိုင်မဲ့ဥပဒေချမ်းကိုလွှတ်တော်မှအတည်ပြုနိုင်ရေးဆက်လုပ်သွားမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကဒီကနေ့အခိုင်အမာပြောကြားလိုက်ပါတယ်။ဒီအစီအစဉ်ပေါ်ဟောင်ကောင်မှာအကြီးအကျယ်ဆန္ဒပြမှုတွေရှိနေပေမဲ့လည်းဒီဥပဒေဟာလိုအပ်တယ်လို့အုပ်ချုပ်ရေးမှူးကယ်ရီလမ်ကသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။ဒီဥပဒေပြဋ္ဌာန်းဖို့တရုတ်အစိုးရကနောက်ွယ်ကနေဆောင်ရွက်နေတယ်ဆိုတာမဟုတ်ဘူးလို့လည်းသူကညှင်းဆန်သွားပါတယ်။ဥပဒေချမ်းကိုအလွှာဆုံးကဆန့်ကျင်သူတိန့်နဲ့ချီတနည်းနည်းနေတော့ကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာမှအခုနှစ်ပိုင်းနဲ့အတွင်းမှာဟောင်ကောင်မှာအကြီးအကျယ်ဆုံးဆန္ဒပြပွဲကြီးဖြစ်ခဲ့ပါတယ်။ဆန္ဒပြသူတသန်းလောက်ထိရှိတယ်လို့စီစဉ်သူတွေကပြောပါတယ်။ဥပဒေချမ်းပေါ်ဆန့်ကျင်ဝေဖန်တဲ့ဆိုင်းဘုတ်တွေအုပ်ချုပ်ရေးမှူးနှုတ်ထွက်ပေးဖို့တောင်းဆိုတဲ့ဆိုင်းဘုတ်တွေကိုကင်ဆောင်ဆန္ဒပြခဲ့ကြတာပါ။ဒီဥပဒေချမ်းပေါ်လွှတ်တော်မှာဒုတိယကြိမ်အခြေအတင်ဆွေးနွေးမဲ့ပုံထုံးနေမှာလဲနောက်ထပ်လူမှုဆန္ဒပြပွဲကြီးလုပ်ဖို့အစီအစဉ်ထားကြပါတယ်
။ကဇက်စတန်နိုင်ငံမှာတနင်္ဂနွေနေ့သမ္မတရွေးကောက်ပွဲကိုမချုံစဘူးဆန့်ကျင်လက်လျှောက်ဆန္ဒပြခဲ့ရမှာဆန္ဒပြသူ900ခန့်ကိုရဲတွေကအထင်ဝင်ဖမ်းခဲ့ပါတယ်။ဒီဆန္ဒပြသူတွေကအခုရွေးကောက်ပွဲဟာရုပ်ပြသက်သက်လုပ်တဲ့တရားမဝင်ရွေးကောက်ပွဲဖြစ်တဲ့ဆိုပြီးအခုလည်းလုပ်တာမရှက်ဘူးလားမရှက်ဘူးလားလို့ကြေကျော်ခဲ့ကရဲတွေကလည်းဖမ်းဖို့အမိန့်ကိုမနာခံဖို့နဲ့ပြည်သူတွေပဲရက်တီလာဖို့တိုက်တွန်းခဲ့ပါတယ်။ဆိုပြီးတော့လောက်ကလွတ်လပ်ပြည်တွေကရေရှည်ဥဆက်လာခဲ့တဲ့သမ္မတနှုတ်ထွက်သွားပြီးသမ္မတနေရာအစားထိုးရွှေ့ချုပ်ထုတ်တဲ့ဒီရွေးကောက်ပွဲပေါ်ဆန္ဒပြမှုတွေရုံးစံခတ်ဖြစ်ပြီးရဲရရှိတုံးနဲ့တရားရခဲ့တယ်လို့အစိုးရကတခုကဆိုပါတယ်ခင်ဗျာ
။တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ပေါက်တော့ပြင်ဖုန်ကြီးကျောင်းမှာခိုးလုံနေတဲ့ရခိုင်စစ်ဘေးရှောင်ပြည်သူတွေထဲမှာရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA နဲ့ဆက်ဆက်ပတ်သက်သူတွေရှိမရှိဆိုတာကိုတပ်မတော်စစ်ကြောင်းကနေစစ်ဆေးဖို့တောင်းဆိုရမှာတော့ဥဆောင်တန်ကားတော်တွေကစစ်ဝတ်စုံတွေနဲ့ဝင်ပြီးစစ်ဆေးခွင့်မပေးတဲ့အတွက်စစ်တပ်ကနေဝိုင်းပတ်ပြီးတော့ပိတ်ဆို့ထားဆဲဖြစ်တယ်လို့ဥဆောင်တန်ကားတော်တွေကပြောပါတယ်ဒီလိုမျိုးပိတ်ဆို့ထားတာကြောင့်ညဘက်မှာတော့စစ်ရှောင်းတွေရဲ့လုံခြုံရေးကစိုးရိမ်စရာဖြစ်နေတာပါ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါစစ်ရှောင်းတွေနေထိုင်တဲ့ပုံနှုတ်ကျွန်းမြို့နယ်ပေါက်တော့ပြင်ကျောင်းဝင်းထဲယူနီဖောင်းနဲ့ဝင်ရောက်စစ်ဆေးခွင့်မပြုတဲ့အတွက်စစ်တပ်ကနေကျောင်းဝင်းကိုဒီမနေ့ကနေညနေပိုင်းထိဝိုင်းပတ်ပိတ်ဆို့ထားကြောင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ဆရာတော်တဘာဝနတိရှင်ပညာဇောရကအခုလိုမိတ်ကြပါတယ
်ရှင်ကတော့တင်းပါစေဗျာကျောင်းဘက်နေကိုသူတို့အရာ200လောက်နဲ့ဝိုင်းထားတယ်ဗျာသူတို့ကဒီဒုက္ခသည်တွေကိုစစ်စင်းနေနေကြရှိတယ်လို့ပြောပြီးတော့ဝင်ဝင်တောင်းတယ်ဥစဉ်ကသခိုင်းကိုဥစဉ်ဥဆောင်ဖွင့်လာတာဖြစ်တယ်လို့ဥစဉ်ကဒုက္ခသည်တွေဟာတိုက်ပွဲချီလို့ပြေးလာတာမဟုတ်ဘူးခင်ဗျားတို့ရွာလေးတွေကိုဝင်ပြီးတော့တဆွေးနေနိုင်တဲ့အတွက်သူတို့ကကြောက်လို့ပြေးလာတာခင်ဗျားတို့ယူနီဖောင်းနဲ့ဝင်ရင်အထင်ကြီးဘူးရဲဝါနဲ့ဝင်ပြီးတော့ဖစ်ပါလားဆိုတော့မရဘူးတဲ့ယူနီဖောင်းနဲ့မှဒါဆိုတော့လုပ်ဖို့မပြေနိုင်ဘူးလို့ပါပါရေးစာအုပ်ကိုခင်ဗျားတို့ယူနီဖောင်းနဲ့ဝင်ပြီးတော့နေထိုင်ခွင့်လောက်ပါမှမရှိဘူးလို့ဘုံချောင်းချံခွင့်နဲ့မှရှိတဲ့တောင်ပေါ်ကိုသူတို့တက်ပြီးတော့တဆွေးနေဝိုင်းထားတယ်ပေါ့ဗျာတောင်ဘက်ကိုတနက်တည်းတည်ထားကြတာပေါ့ချောင်းရှိမှလည်းအများကြီးတောင်ပတ်ပတ်နေမှာ
ဒီတိညက်နေပိုင်းထိဝိုင်းပါပိတ်ဆို့ထားတာကြောင့်ညပိုင်းအတွက်အချိန်နှေးဆိုးရိမ်နေရတယ်လို့ဆရာတော်ကဆက်မိတ်ပါတယ်
။ဆိုးရိမ်ရတာပေါ့ဗျာ။ဒီညတစ်ညကိုတောင်ဘလို့ဖြတ်ဆန်းရပါမလဲဆိုတဲ့မေးခွန်းထုတ်ပြပေးသွားတယ်။သူတို့ဝင်ပြီးတော့စီးပြင်းပါဦးဆိုညာမဟုတ်ဘူး။မတော်ရော်ဟိုရသက်တောင်ဘက်ကကြောက်တန်းစော်တို့လို့မြောက်ဘက်ကလက်ကာတို့အောက်တိုင်းစော်တို့လို့ဘူးပြောင်ကဟိုဆေးတောင်စော်တို့လို့လုံးမအောင်ဆိုးရိမ်နေကြတာ။ကိုယ်စင်လို့လည်းအဲ့ဒါကိုဆိုးရိမ်နေတာပါ။ကိုကတော့ဒီမှာခိုင်ပြည်နေလွတ်တော်တေကာဒီရသက်တောင်မစ္ဆန္ဒနေတာလွတ်တော်ကိုယ်စင်လေးဦးတင်မောင်ဝင်းအင်းလို့ရမြောက်ကများသောဆရာတော်တို့တွေရောက်နေကြပါလိမ့်ဗျ
။ပြီးခဲ့တဲ့မေလဆန်းကရတိတ်တောင်မြို့နယ်ကြောက်တန်းရွာသား300နီးပါးကိုစစ်တပ်ကနေဖမ်းထားစဉ်အတွင်းညပိုင်းပြေကပ်မှုတွေဖြစ်လို့လူ6ဦးသေဆုံးပြီး6ဦးတန်ရာရရှိခဲ့ပါတယ်။ဧပြီလ10ရက်နေ့တုန်းကမြောက်ဦးမြို့ရဲတိုက်ရင်တိုက်ခတ်ခံရပြီးနေမင်းရှင်းလင်းရေးလှုပ်ဆောင်မှုအတွင်းလက်ကကြေးရွာသား28ဦးကိုမြန်မာစစ်တပ်ကဖမ်းဆီးသွားသလိုစင်ဦးကြေးရွာ၊ဘူးရမညူးကြေးရွာ၊ချောင်းသိပ်ကြေးရွာဘက်မှလည်းလက်နက်ကြီးလက်နက်ငယ်ပြေကပ်တိုက်ခတ်မှုတွေရှိခဲ့ပါတယ်။ဒီပြေကပ်မှုကြောင့်အမျိုးသမီး2ဦးသေဆုံးသွားသလိုချောင်းတိရွာကခလင်းငယ်တူနဲ့မိခင်ပြည့်သူတို့တိခိုက်တန်ရာရရှိခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။ပေါက်တော့ပြင်ဘုံကြီးကျောင်းစစ်ဆောင်စခန်းကိုတမတော်ကနေဝိုင်းပါပိတ်ဆို့ထားတာနဲ့ပတ်သက်လို့တမတော်တရင်မှာထုတ်ပြန်ရေးသွင်းရင်းမှုဘုံမှုချုပ်စော်မင်းနှုံးကိုမေးမြန်းရမှာတော့အခုလိုပြောပါတယ်။
ကျွန်တော်လည်းလောလောဆယ်မသိသေးဘူးကြ။ဝိုင်းပါပိတ်ဆို့ဘူးစစ်ဆေးတာမရှိပါဘူးကြ။ကျွန်တော်ကအဲ့ကျောင်းထဲမှာကျွန်တော်သိရတဲ့လောက်ကဘဝလုံးလုံးတာပဲဆိုပါလိမ့်မယ်
။ပေါက်တော့ပြင်ဘုံကြီးကျောင်းရောက်စစ်ဆောင်တွေဟာပြီးခဲ့တဲ့ဇွန်လ9ရက်နေ့နဲ့9ရက်နေ့တုန်းကပုံလုံးကျုံးမြို့နယ်တွင်ဖြစ်ပွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်ပေါက်တော့ပြင်ဘုံကြီးကျောင်းကိုခိုးလုံလာတဲ့စစ်ရှောင်းတွေဖြစ်ပြီးဥယျာဉ်900ကျော်ရှိနေပါတယ်။ဇွန်လ9ရက်နေ့တုန်းကပုံလုံးကျုံးမြို့နယ်တွင်ခမီချောင်းနဲ့ကနားမဲကြေးရွာကြားတမတော်နဲ့ရခိုင်လက်နက်ကိုင်အေအေတို့တိုက်ပွဲဖြစ်ပွားရမှာနှစ်ဖက်တိုက်ခိုက်မှုတွေရှိခဲ့ကြောင်းကိုလည်းတမတော်ဘက်ကအတည်ပြုပြောဆိုခဲ့ပါတယ်။ ဒီရတတပတ်တွင်ပေါတော့ပြင်းနဲ့ပေါ်လူကျုံမြို့နယ်တွင်စစ်ဆောင်3000နီးပါးရောက်ရှိနေပါတယ်ရခိုင်ပြည်နယ်စစ်ရေးပဋိပက္ခတွင်ဇန်နဝါရီလကနေမေလအထိမိနစ်30ထက်တိုက်ပွဲအချိန်ကြီး230ကျော်ရှိနေတယ်လို့တိုက်ပွဲငယ်အရေးအတွက်နဲ့ဆိုအချိန်900ရှိနေပြီလို့ရခိုင်တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်တိုက်ပွဲကြောင့်ရခိုင်ပြည်နယ်တွင်စစ်ဆောင်ဦးရေ4000ကျော်တိုးပွားလာနေတယ်လို့လည်းစစ်ဆောင်ကူညီပေးဖွဲ့သာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုအချိန်ထိတော့ဒီပေါတော့ပြေဖုန်ကြီးကြောင့်ပတ်ပတ်လည်မှာတော့လုံခြုံရေးအင်အားကထပ်ပြီးတော့တိုးချထားဆဲဖြစ်တယ်လို့သိရပါတယ်ဆက်ပြီးတော့ချင်းပြည်နယ်ဘက်ကသတင်းကိုဆက်ချင်ပါတယ်ချင်းပြည်နယ်အစိုးရအဖွဲ့ဝင်ကြီးအပါဝင်ဘာသာရေးခေါင်းဆောင်တွေကိုလူမှုကွန်ရက်စာမျက်နှာ Facebook ကနေတဆင့်အသက်အန္တရာယ်နဲ့ချိန်ချောက်နေတာတွေကိုဖော်ထုတ်အရေးယူဖို့ပြင်ဆင်နေကြောင်းချင်းပြည်နယ်စီပင်သားရာရေးနဲ့လျှက်စစ်နဲ့စက်မှုလက်မှုဝင်ကြီးကပြောပါတယ်တစ်ချိန်တည်းမှာပဲရခိုင်လူငယ်ပရဟိတအဖွဲ့ကလည်းသူတို့ကိုအေးအေးနဲ့ဆက်ဆက်တယ်ဆိုဆွဆွဲတာတွေရှိတာကြောင့်ဥပဒေအရအေးအေးယူဖို့ဆောင်ရွက်နေပါတယ်သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့အခုလိုချင်းချောက်တာတွေဆွဆွဲပြောဆိုတာတွေဟာချင်းမျိုးနွယ်စုတွေနဲ့ရခိုင်လူမျိုးတွေရောနှောနေထိုင်တဲ့ချင်းပြည်နယ်ပလဝမြို့မှာအဓိကဖြစ်ပွားနေတာပါ Facebook ကလူမှုကွန်ရက်ကနေချင်းချောက်တာတွေရှိနေတာကြောင့်အေးအေးယူဖို့ပြင်ဆင်နေကြောင်းကိုချင်းပြည်နယ်အစိုးရစီပင်တာယာရေးလျှက်စစ်နဲ့စက်မှုလက်မှုဝင်ကြီးဦးစိုးထက်ကအခုလိုပြောပါတယ
်ကျွန်တော်ဝင်ကြီးတွေကိုအွန်လိုင်းပေါ်မှာတင်တယ်နောက်ပြီးတော့တခါအရင်ဝင်ကြီးအဟောက်ဦးအိုက်ဇက်ကိုအွန်လိုင်းမှာတင်တယ်ဟိုတပ်လိုက်မယ်ရှင်းမလိုက်မယ်ပေါ့အဲ့လိုမျိုးတွေပြောတယ်နောက်တစ်ခါခရီးရန်ဖုန်းကြီးစတီဗင်ဆိုတာကလည်းအော်ဒီလူကိုတွေ့တဲ့နေရာမှာတပ်လိုက်ဆိုပြီးတော့တခါအဲ့လိုလိုတင်တယ်ဒီအမုံတရားတွေနဲ့လုပ်ပြီးတော့အဲ့လိုချင်းချောက်တဲ့ဟာမလို့ဒီဟာတွေကိုဖော်ထုတ်ပြအေးယူမလို့ပြောတာကိုကအကောင့်တူတွေနဲ့ဟိုလုပ်ပြီးတော့မှလူတယောက်ကိုအသက်အရွယ်ချင်းချောက်တဲ့အထိအဲ့လိုဖြစ်လာတယ်ကျွန်တော်ကဒီဟာတွေကိုပြန်ကာကွယ်ဖို့အတွက်အေးယူရမယ်အဲ့လိုပြောတာဆရာ
ဒီလိုချင်းချောက်စာတွေရေးသားတာအကောင့်10ခန်းအောက်ဝင်းကျင်လောက်ရှိပြီးဒီအထဲမှာအစိုးရဝန်ထမ်းတွေလည်းပါဝင်နေတယ်လို့ပြောပါတယ် Facebook ပေါ်ကရေးသားချက်တွေဟာလူမျိုးရေးပြိပခအထိဥတီစေနိုင်တာကြောင့်အေးအေးယူဖို့ပြင်ဆင်ရတာဖြစ်ကြောင်းလည်းဦးစိုးထက်ကဆက်ပြောပါတယ
်လူမှုကွန်ရက်မှာစောင်းနေတယ်ပြောတာဆိုတာလေးတွေလက်ခံပါတယ်ဒါပေမဲ့အခုလူရဲ့အသံတွေကျွန်တော်ရဲ့အသံတွေတော့မချင်းချောက်လာပြီကျွန်တော်မုံတဲ့လူရှိတယ်လို့ချက်တဲ့လူလည်းအများကြီးပဲဆိုတော့ကျွန်တော်တို့ကအမုံတရားနဲ့အဲ့လိုတိုက်ခိုက်တဲ့လူကိုကျွန်တော်တို့ချက်တဲ့လူကပြန်ဝေဖန်တိုက်ခိုက်ကြတယ်အွန်လိုင်းပေါ်မှာဘလူးပြန်နာတယ်နောက်ဆက်တဲ့လူမျိုးရေးပြဿနာဖြစ်မှာကြာကျွန်တော်တည်သွားကြည့်ပါလားကျွန်တော်မိသားစုတွေလည်းနေမှာမဟုတ်ကျွန်တော်လူမျိုးတွေလည်းနေမှာမဟုတ်ဘူးအဲ့ဒါတားဆီးဖို့အတွက်ကိုကျွန်တော်တို့ကအဲ့ဒီလိုလေးပြောတာ
တစ်ချိန်တည်းမှာပဲရခိုင်လူမှုကူညီရေးအသင်းတစ်ခုကသူတို့ကိုမဟုတ်မမှန်ဆွဆွဲတာတွေရှိနေတာကြောင့်တရားစွဲဖို့ဆောင်ရွက်နေကြောင်းတင်ထွန်းအောင်ပရဟိတလူငယ်အဖွဲ့ကကိုတင်ထွန်းအောင်ကပြောပါတယ်
ဒီနေ့ကျွန်တော်ဒီကိုနိုင်ခွဲမှာဒီရေးစခင်းမှာသွားပြီးတော့အမှုန်သွားဖွင့်တယ်ပေါ့စခင်းမှုဥဝေလွင်ကတပည့်လောက်စောင့်ကြည့်ပါအောင်လို့အဲ့လိုတော့ပြောလိုက်တယ်ပေါ့ကျွန်တော်ကတည်ထွင်အောင်ပရဟိတလူငယ်အဖွဲ့ဆိုပြီးတော့ကျွန်တော်တို့ကပလက်ဝမှာ2008ခုနှစ်တုန်းကနေစစ်ဘေးရှောင်တွေကိုကူညီတယ်ပေါ့ဒီရခိုင်လူမျိုးတွေကိုဦးစားပေးပြီးတော့ကူညီတယ်အဲကူညီတဲ့အချိန်မှာသူတို့ဒီသူ့ပစမနာတော်တဲ့တွေကဒီသခင်တချို့ကတော့သူတို့ကဗာလဲခိုက်တယ်မလို့အင်းနဲ့ပါဝင်ပက်တင်နေတယ်ဆိုပြီးတော့သူတို့ကဆက်ဆွဲတယ်ပေါ့နော်ငကိုကလေးကတော့ဒီအစိုးရစစ်တပ်ကဒီရခိုင်လူမျိုးတွေကိုစိန်စရာဖြစ်နေတဲ့ကြားထဲမှာပို့ပြီးတော့ထင်အောင်ထင်မှဖြစ်အောင်လှုပ်လိုက်တဲ့သဘောဖြစ်နေတဲ့အတွက်ကျွန်တော်တို့ကတရားစွဲဆိုရတာဖြစ်ပါတယ်ပေါ့
လောလောဆယ် Facebook account 3ခုကိုတရားစွဲဖို့ဆောင်ရွက်နေပြီးတပတ်အတွင်းမှာအလားတူဆွဆွဲတာတွေရှိရင်အမှုဖွင့်မှာဖြစ်ကြောင်းနဲ့နားလည်မှုလွန်မားစေပြီးလူမျိုးရေးအရအမုန်းပွားစေနိုင်တဲ့ဆွဆွဲချက်မျိုးတွေစက်မလုတ်စေလိုကြောင်းလည်းပြောပါတယ်ပလဝါမြို့နယ်မှာဒီရက်ပိုင်းအတွင်းမှာအစိုးရတပ်မတော်နဲ့အေအေအကြတိုက်ပွဲတွေပြင်းထန်ပြီးပလဝါမြို့ပေါ်ကိုစစ်ရှောင်ပြည်သူ600လောက်ထပ်မံရောက်ရှိလာနေပါတယ်။လောလောဆယ်မှာချင်းလူမျိုးစစ်ရှောင်2600လောက်နဲ့ရခိုင်လူမျိုးစစ်ရှောင်600လောက်ရှိကြောင်းလဲကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။
ကိုမိုးစောပါရှင်ဆက်ပြီးတော့တိုင်းရင်းသားပါတီတွေစုစုဖွဲ့နေတဲ့သတင်းဆက်ချင်ပါတယ်။ပြည်내အခြေစိုက်တိုင်းရင်းသားပါတီတွေပါတီတစ်ခုတည်းဖြစ်နေပေါင်းစည်းတာနောက်ပြည်내ကိုစားပြုပါတီဖြစ်ဖို့ကြိုးပမ်းလာတာတွေဟာလက်ရှိနိုင်ငံရေးအခြေအနေအရလှုပ်သိမ့်လှုပ်ထိုက်တဲ့ကိစ္စဖြစ်တယ်လို့တိုင်းရင်းသားပါတီတချို့ကပြောပါတယ်။ဖက်ဒရယ်စနစ်မှာတော့ပါတီတစ်ခုတည်းကိုမဲပေးရွေးချယ်နေတာထက်ပြည်ထောင်စုနဲ့ပြည်내လွှတ်တော်တွေမှာတိုင်းရင်းသားပါတီတွေရဲ့အချိုးအစားညီမျှဖို့တိုင်းရင်းသားပါတီတွေဘက်ကစ조사လာနေတာဖြစ်ပါတယ်ဒီပေါ်မှာတော့တိုင်းရင်းသားပါတီတချို့ရဲ့အမြင်တွေကိုစူးစီးပြီးကိုစော်ထက်ကသတင်းပေးပို့ထားပါတယ်
ဖက်ဒရယ်နိုင်ငံတည်ဆောက်ဖို့ဆိုရင်ပါတီတစ်ခုတည်းကိုမဲပေးရွေးချယ်ရဲ့အလေးထားဟာမှားယွင်းနေရလို့တိုင်းသားပါတီတွေကထောက်ပြနေသလိုလာမယ့်2020ရွေးကောက်ပွဲမှာတိုင်းသားပါတီတွေပိုပြီးအားကောင်းလာလိမ့်မယ်လို့လည်းအများစုကမျှော်လင့်ထားပါတယ်။ကချင်ပြည်နယ်ဒီမိုကရေစီပါတီ၊ကချင်ဒီမိုကရက်တစ်ပါတီ၊စီးလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးရေးပါတီကချင်ပြည်နယ်ဆိုတဲ့ပါတီသုံးခုပေါင်းပြီးကချင်ပြည်နယ်ပြည်သူ့ပါတီကိုအခုဇွန်လ9ရက်မှာပြည်အောင်စုလွှတ်တော်ရွေးကောက်ပွဲကော်မရှင်ကခွင့်ပြုလိုက်ပါတယ်။ကချင်မှာအင်အားကြီးမားရဲ့ပါတီဖြစ်လာဖို့အလားအလာရှိကြောင်းနဲ့လာမယ့်ရွေးကောက်ပွဲမှာအနိုင်ရပေမဲ့ဥပဒေကြောင့်အစိုးရဖွဲ့ခွင့်မရှိဘူးဆိုရင်တောင်မှပြည်နယ်လွှတ်တော်ကိုထိန်းချုပ်နိုင်အောင်ကြိုးစားသွားမယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီဥက္ကဋ္ဌဒေါက်တာတူးကြကပြောပါတယ
်။အခုလက်ရှိအနေအထားကတော့ဒီမိုကရေစီနယ်လမ်းမကျဘူး။အဲဒါကြောင့်ကျွန်တော်ကဒီမိုကရေစီနယ်လမ်းကျကျဖြစ်နေရှိတာပေါ့။ဒီနယ်လွတ်တော်ကနေတော့မှညစုမဲနဲ့ရွေးချယ်တဲ့သူဒါတော့တမသားကပြည်နယ်ဝန်ကြီးချုပ်ခန့်ပေးတဲ့ဥပဒေကြောင့်လို့ဖြစ်တယ်။အဲ့ဒါဖြစ်တော့ဖြစ်လာတဲ့2020မှာလေတကယ်လို့အဲ့ဒါမဖြစ်လာတဲ့ခုလက်ရှိပုံစံမျိုးပဲဖြစ်ဖြစ်ပေါ့ကျွန်တော်ကတော့ဒါဟိုပြည်နယ်မှာအများဆုံးရအောင်ကြိုးစားသွားမှာအပြည့်ဝန်ကြီးချုပ်မခန့်နိုင်တဲ့တိုင်အောင်အစိုးရမဖွဲ့စည်းနိုင်တဲ့တိုင်အောင်ပေါ့ကျွန်တော်ကသူ့တို့ချီးချိုးတိုင်အောင်လို့ကြိုးစားသွားဖို့ရှိပါတယ
်။လာမယ့်2020အထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်မဲဆန္ဒနယ်18ခုလုံးမှာအနိုင်ရခဲ့ရင်ချင်းတိုင်းသားတွေဦးဆောင်တဲ့အစိုးရဖွဲ့မယ်လို့ချင်းနိုင်ငံရေးအင်အားစုတွေကပြောပါတယ်။ချင်းမျိုးသားဒီမိုကရက်တစ်ပါတီ၊ချင်းတိုးတက်ရေးပါတီ၊ချင်းဒီမိုကရေစီအဖွဲ့ချုပ်တပတ်ကြီးရဲ့ပေါင်းပြီးချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD အနေနဲ့မေလ18ရက်မှာတရားဝင်ပါတီဖြစ်ခဲ့ပါတယ်။ပါတီပေါင်းစည်းရေးဟာလုံးတင်တဲ့ကိစ္စဖြစ်ပြီးပြည်နယ်ကိုစားပြုပါတီရဲ့အမြောက်များထွက်ပေါ်လာဖို့လဲသုံးပါတီပေါင်းထားရဲ့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ရဲ့အလှည့်ကျဥက္ကဋ္ဌစလိုင်းစူဆန်ကအခုလိုပြောပါတယ်
။ဆိုတဲ့အခါကျတော့ပြည်နယ်တွေကကိုနဲ့မဆိုင်သလိုဖြစ်ဖြစ်နေတာရွေးကောက်ပွဲတိုင်းမှာလေအဲအကြောင်းကိုရဲ့ဒီနယ်ကနေပြည်တော်စုအစိုးရကိုလည်းပဲကျွန်တော်ကဒီလွတ်နိုင်ရမှာဒီနယ်ရဲ့ကိုစားအတွက်ကျွန်တော်ကလို့လို့ပြီးဖို့ဟိုညှိထားတာရှိပါတယ်ဒါတိုင်းသားအလုံးလို့လို့မှရှိကြပါတယ
်2015ရွေးကောက်ပွဲမှာ NDR တိုင်းသားလူမျိုးစုရဲ့အများရဲ့ပြည်နယ်တွေမှာပါအနိုင်ရခဲ့ပေမဲ့2018ဂျားဖြတ်ရွေးကောက်ပွဲမှာတော့ပြည်နယ်အများစုမှာအရေးနိုင်ခဲ့ပါတယ်ဒါကြောင့် NDR အနေနဲ့ရှေ့ဆက်သွားမယ့်လမ်းကြောင်းမှာတိုင်းရင်းသားတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့မြင်ကြောင်းကိုလည်းလက်ရှိအနာရ NDR ပါတီဗဟုခေါင်းဆောင်တဦးဖြစ်တဲ့မုံရွာဦးအောင်ရှင်ကသူ့ရဲ့တတိပုဂ္ဂလအမြင်ကိုအခုလိုပြောပါတယ
်ကျွန်တော်တို့ဒီ NLD နဲ့လူမျိုးစုတွေနဲ့ဘယ်လိုကူပေါင်းမလဲ၊ဘယ်လိုမာမိတ်လုပ်မလဲ၊တို့မို့ဘယ်လိုကိုယ်စားပေါင်းစုသဘောမျိုးပေါ့ဗျာ၊လုပ်နိုင်မလဲဆိုတာတော့ဘူကပဲဆုံးဖြတ်ပါလိမ့်မယ်။ကျွန်တော်အမြင်ကတော့လေလူမျိုးစုပါတီတွေနဲ့ကျွန်တော်တို့ဘယ်လိုပဲပြည်ပြည်ကူပေါင်းပြီးတော့လုပ်တင်တယ်လို့ပဲကျွန်တော်မြင်ပါတယ
်။လူမျိုးစုကိုအခြေခံတဲ့ပါတီကနေပြည်နယ်ကိုအခြေပြုရဲ့ပါတီအနေနဲ့ပြောင်းလဲတည်ဆောက်ဖို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကအခုဇွန်လ9ရက်ထုတ်ပြန်ကြမှာပြောထားပါတယ်။မူဝါဒအရပူးပေါင်းလုပ်ဆောင်မယ်ဆိုရင်မတူညီရဲ့အဖွဲ့အစည်းရဲ့ဂျာမာပါပူပြီးပူပေါင်းလှုပ်ဆောင်နိုင်လိမ့်မယ်လို့ SNLD ရဲ့တွဲဖက်အထွေထွေအတွင်းမှုတက်စိုင်းကြုံညွန်ကပြောပါတယ
်။ပေါင်းစည်းရေးကတော့ဟိုသဘောတရားအနေနဲ့တော့ကောင်းပါလား။ဒါပေမဲ့ဒီဆက်ပုံပြီးတော့ဟိုဖြစ်တင်တာကပေါင်းစည်းတယ်ဆိုတာအရေးကြုံလို့ကြောချင်းကတ်တာနဲ့ဆိုင်တော့မူဝါဒအရပေါင်းစည်းတာပိုကောင်းတယ်လို့ကျွန်တော်ကမြင်တယ်။အဲ့ဒါကြောင့်မို့ကျွန်တော်ကကျွန်တော်ပါတီကိုမူဝါဒအခြေခံတဲ့ပါတီဖြစ်အောင်ပြုပြင်ပြောင်းလဲနေတယ်ပေါ့ဗျာ။ကိုယ်နဲ့မူဝါဒကိုက်ညီတဲ့မီဒီယာဖက်စတီနမ်ဆိုရင်လက်တန်လို့ဆောင်သွားမယ်ဆိုတဲ့သဘောကျွန်တော်ရှိပါတယ်
။ရှမ်းပြည်နယ်ကလူမျိုးစုတွေအများကြီးအတွက်ရှမ်းပြည်နယ်ကိုစားပြုပါတီအနေနဲ့ပြောင်းလဲတည်ဆောက်သွားဖို့ SNLD ရဲ့ဆုံးဖြတ်ချက်ဟာမှန်ကန်ကြောင်းတိုင်းရင်းသားပါတီရဲ့အချင်းချင်းပူးပေါင်းဆောင်ရွက်တာဟာလည်းဖြစ်တဲ့နဲ့ကိစ္စဖြစ်ကြောင်းမုံရွာဦးအောင်ရှင်ကပြောပါတယ်။လက်ရှိပြည်တွင်းမှာနိုင်ငံရေးပါတီ68ခုရှိပါတယ်။လက်ရှိအနေထားကိုကြည့်ရင်ရခိုင်နဲ့ရှမ်းမှာတိုင်းရင်းသားပါတီတွေကအားကောင်းနေပြီးမွန်ပြည်နယ်မှာလည်းပါတီ2ခုပေါင်းပြီးမွန်ညီညွတ်ရေးပါတီအနေနဲ့မေလ18ရက်ကတရားဝင်ခွင့်ပြုချက်ရထားပါလေပါတီကြီးရဲ့ထိန်းချုပ်မှုအောက်ကနေလိုကင်မှဥပဒေပြုရေးနဲ့အုပ်ချုပ်ရေးမှာတိုင်းရင်းသားတွေရဲ့ပြောရေးဆိုခွင့်တွေပိုပြီးအားကောင်းလာနိုင်တယ်လို့တိုင်းရင်းသားပါတီတချို့ကပြောပါတယ
်ကိုစော်ထပ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ပညာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်ပညာရေးဝန်ကြီးဌာနကနေပြီးတော့ပယ်ဖြတ်လိုက်တဲ့အထက်မှတန်းတင်ရိုးညွှန်းနှံပါမဲခွေရဲ့လက်ဆောင်ဆိုတဲ့ကြပြာကိုပြန်လဲထည့်သွင်းတင် जा ပေးဖို့တောင်းဆိုလိုက်ကြပါတယ်။ကြပြာကိုတင်ရုံညွှန်တန်းကနေဖြုတ်ဖို့ဆုံးဖြတ်တာဟာလွဲမှားတဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုပြီးတော့ထောက်ပြတာတွေလည်းရှိပါတယ်။အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောင်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်
။အထက်မှတန်းမှာတင် जा နေတဲ့မဲခွေရဲ့လက်ဆောင်ကြပြာကိုចောင်းသားတွေဆက်လက်တောက်တဲ့ဒလေးဖြစ်မှတ်ယူသွားနိုင်တဲ့အတွက်အခုနှစ်တင်ရုံညွှန်တန်းမှာပညာရေးဝန်ကြီးဌာနကတခြားကြပြာတို့နဲ့အစားထုတ်လိုက်တာဖြစ်ပါတယ်။မဲခွေကြပြာကြောင့်ဆလိတောက်သုံးတွေရှိလာတယ်ဆိုတဲ့စစ်တမ်းရှိပဲတင်ရိုးညွန်းန်းကနေဖြုတ်ပြလိုက်တဲ့ပေါ်ဝေဘန်နာတွေရှိနေတာဖြစ်ပါတယ်။ဒါကြောင့်ဒီကြပြာကိုပြန်ထည့်သွင်းပြီးတော့တောင်းဆိုလာကြတာဖြစ်ပါတယ်။
ကဗျာကိုပြန်ထည့်သွင်းမှုတောင်းဆိုရတဲ့ပတ်သက်ပြီးဆရာမှန်မှန်အဖွဲ့ချုပ်ကအတွင်းရေးမှုအဖွဲ့ဝင်ဒေါက်တာဇော်မျိုးလိုင်ကကျွန်တော်တို့သိကြတာကတင်းလို့အဖွဲ့ကလည်းဒီကိစ္စလုံးဝမသိလိုက်ရပဲနဲ့ထွက်ချလိုက်တယ်ပေါ့နော်ထွက်ချလိုက်တော့တင်းလို့အဖွဲ့ပေါ်မှာလည်းအဲဒီဥယျာဉ်လာတာဝန်ကိုမသိကြရောက်တယ်နောက်တစ်ချက်ကဒီကဗျာရကစာပေကဗျာလို့အားလုံးကလည်းညာတီတူကလည်းလက်ခံထား ာဖွဲ့ချုပ်ကလည်းအများကြီးစုနဲ့အထူးယုံကြည်တယ်ပေါ့
ဒီလက်ဆောင်ကဗျာဟာစလိတောက်တုံးနာကိုအားပေးတယ်ဆိုတဲ့အချက်ကိုခိုင်မာတည်ကြတဲ့စီတိုင်းတွေကိုပညာရေးဝန်ကြီးဌာနဘက်ကမပြုလုပ်ခဲ့ပါဘူးဒါနဲ့ပတ်သက်လို့သမရာယုံပြောခွင့်ရဦးစောထေကသတင်းမီဒီယာတွေကိုအခုလိုဖြေကြားထားပါတယ
်ဆိုတာခိုင်မာတဲ့သူတုတင်နာပြုချက်တွေပေါ့နော်စတန်ကောက်ချက်တွေပေါ့အချိန်ခံပြီးလုပ်တင်တယ်ဆိုကျွန်တော်တို့ကတော့ပညာရေးဝန်ကြီးဌာနပြောတာပါ
ခုလိုကဗျာကိုတင်ယွညွန့်နှန်းကနေဖြုတ်ဖို့စလိတ်ဆန့်ရင်ပြုလုပ်နေတဲ့ဆရာဝန်တူရဲ့အကြံပြုချက်နဲ့ဖြုတ်လိုက်တာဖြစ်ပါတယ်ဒီလိုဖြုတ်ပြတဲ့ပေါ်ကဗျာဆရာများတမကကဆရာတစ္ဆာနီက
ဒီတဲ့လူစကားနားထောင်ပြီးတော့เนาะဟိုစိတ်စဉ်းဉဏ်နဲ့လဲစွာဆုံးဖြတ်တယ်ပေါ့နိအဲ့ဒီဟိုနှလုံးသားနောက်ကိုလိုက်ပြီးဆုံးဖြတ်တယ်ဦးနောက်နဲ့မဆုံးဖြတ်ဘူးအဲ့ဒါကြောင့်ဒီရကမှာအလိုလိုမွားတွေတလွတ်တချို့တွေဖြစ်နေတယ်အဲ့ဒါတွေအမြင်မတော်ဘူးเนาะအဓိကအချက်ကတော့အဲ့ဒါပါပဲကန့်ကွက်ရခြင်းအကြောင်းကတော့လက်ခွေကဗျာဖြုတ်ဖို့ဖြုတ်လို့အဓိကမဟုတ်ဘူးလက်ခွေကဗျာတဲ့တာရဲကဗျာတွေလည်းကံတွေမှာအများကြီးရှိပါတယ်။ဒါပေမဲ့ဒီဖြုတ်တဲ့ရွေချက်ပေါ့အကြောင်းကလွင်းနေလို့ပေါ့နော
်။ဆီလင်းနဲ့ဆီရကြီးဥပဒေကိုအကောင့်ထင်မဖို့ပဲကဗျာကိုထိခတ်တဲ့အတွက်မခံမရနိုင်ဖြစ်ရတယ်လို့ဆရာတစ္ဆာနီကစက်ပြောပါတယ
်။ဆီလီဆန့်ကျင်ခြင်းနဲ့ဆိုလို့ရှိရင်အကြောင်းရှိမှဆီလီတွေရောင်းနေတယ်ပေါ့နော်။အဲ900ဆိုင်တွေဖျက်ရှားပြရမယ်။လွန်ခဲ့တဲ့ဆယ်နှစ်ကျော်ကျော်လေးဟိုကဘဝနိုင်ငံမှာဆီလီနဲ့ဆီရကြီးဥပဒေဆိုတာပြတ်ထန်းပြီးပြီ။ဒီဥပဒေကဆယ်နှစ်ကျော်ပြီ။အဲ့ဒါကိုတကယ်ကောင်းတဲ့ပေါ်တဲ့လူတွေမရှိဘူးကြီးကြပ်မဲ့လူတွေမရှိဘူးအဲ့ဒါကြီးကိုပြစ်ထားပြီးတော့ဘာမှမဟုတ်တဲ့ဒီကြပြောင်းလာထိတိုက်တယ်ဆိုတာအဲ့တော့သူကအဓိကအပြုမခံမြန်းနိုင်လို့ပြောရတာပါနော
်ဖြုတ်ပြစ်လိုက်တဲ့မဲခွေရဲ့လက်ဆောင်ကြပြားနေရာမှာဦးကျော်သမီးမဲရေးတဲ့အေးခွင့်မဖန်ကြပြားကိုအစားထိုးလိုက်ပါတယ်မဲခွေကြပြားကိုအခမရန်တင်ယွညွန်းနဲ့မှတင်ကြလာတာနှစ်ပေါင်း30ရှိပြီလဲဖြစ်တယ်လို့မဲခွေရဲ့လက်ဆောင်ကြပြားဟာချစ်ချင်းမြတ်တာတရားကိုရေးဖွဲ့ထားတဲ့ကြပြားမျိုးစားဖြစ်ပြီးဆက်လက်တောက်သုံးနေအောင်လှုံ့ဆော်တဲ့ကြပြားစားပေမဟုတ်ဘူးလို့လည်းပြောဆိုတာရှိပါတယ်ခင်ဗျာ
ကိုထအောင်ခံသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာမွေးစေဝါးတွေဖမ်းမိတဲ့သတင်းကိုတင်ဆက်ပေးကြပါမယ်ထိုင်းမြန်မာနယ်စပ်ချင်းတောင်မြို့နယ်မက်ဖာလန်ဆိုတဲ့အရက်မှာတော့ကာလာတန်မိုးဘတ်တန်ပေါင်း300တန်မိုးရှိတဲ့စိတ်ကြွဆေးပြားတသန်းနီးပါးကိုထိုင်းအမှတ်5ဒေသရဲတပ်ဖွဲ့ကဂျော်လ9ရက်နေ့မှာဖမ်းမိခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကနေပြီးတော့သတင်းထုတ်ပြန်ပါတယ်သတင်းသေးစိတ်ကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်အတွင်းဂျွန်လ9ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ရမှာတော့အမှတ်5ဒေသရဲတပ်ဖွဲ့မှမေဂျာဂျန်နရယ်မွန်ထရီကအခုလိုမျိုးရှင်းလင်းပြောဆိုသွားပါတယ်ချင်းရိုင်ခရိုင်အတွင်းမှာပဲအီစုစုကားအနက်ရောင်ကားပေါ်ဒီအတွင်းမှာဖွက်ပြီးတည်ဆောင်လာတဲ့စိတ်ကြွစီပြားတသန်းနီးပါးနဲ့အတူနေဆက်နေတောင်ပေါ်တိုင်းရင်းသားလူငယ်နှုတ်ဦးကိုဖမ်းဆီးနိုင်ခဲ့ကြောင်းတရားခံလူငယ်နှုတ်ဦးရဲ့ဝန်ခံချက်မှာတော့သူတို့တွေကိုမြန်မာဘက်ကမူရစ်ကုံတဲ့တဦးကဘန်းွေတသန်းနဲ့အခပေးပြီးစိတ်ကြွစီပြားတည်ခိုင်းလာတာဖြစ်တယ်ဆိုပြီးဝန်ခံသွားတယ်လို့ပြောဆိုသွားပါတယ်။ပြီးခဲ့တဲ့9လအတွင်းမှာမူရစ်ဆေးဝါးအများဆုံးဝင်ရောက်လာနေတဲ့ထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသမှာတင်ဖမ်းမိတဲ့မူရစ်ဆေးဝါးစိတ်ကြွစီပြားပေါင်းဟာ196တန်းကျော်ရှိတဲ့အကြောင်းပြောဆိုသွားပါတယ်။ထိုင်းအစိုးရကတော့ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကိုမူရစ်ဆေးဝါးအဓိကရှင်းလင်းရေးနယ်မြေအဖြစ်ပြီးခဲ့တဲ့နှစ်ကလေးကသတ်မှတ်ထားပြီးရှင်းလင်းမှုတွေလုပ်ခဲ့ရမှာတော့မြန်မာဘက်ကနေဝင်ရောက်လာနေတဲ့လက်နက်ကင်မူရစ်ဆေးဝါးကုန်ကူးသူတွေနဲ့လည်းမကြာခဏဆိုသလိုနယ်စပ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။မူရစ်ဆေးဝါးဟာထိုင်းလူငယ်တွေကြားမှာတုံးဆွဲမှုတွေရောင်းဝယ်မှုတွေအများပြားရှိလာတာကြောင့်ပြီးခဲ့တဲ့ပတ်ကပဲလူငယ်တွေပါဝင်တဲ့မူရစ်ဆေးဝါးဂိုင်းတစ်ခုကိုဖမ်းဆီးခဲ့ပြီးအိုက်စ်လို့ခေါ်တဲ့မူရစ်ဆေးဝါးတွေတန်နဲ့ချီပြီးထည့်ထားတဲ့ကုံလောင်ယုံကြီးကိုလည်းဖမ်းမိခဲ့ပါတယ်။တန်နဲ့ချီရှိတဲ့အိုက်စ်မူရစ်ဆေးဝါးတွေဟာထိုင်းနိုင်ငံမြောက်ပိုင်းထိုင်းမြန်မာနယ်စပ်ကနေကုန်တင်ကားတွေနဲ့တည်ဆောင်လာဗန်ကောက်မြို့နဲ့အနီးဆုံးမြို့တွေကတချောက်နားနေရာကုံလောင်ယုံတွေမှာတူလောင်ထားတာပါ။အဲ့ဒီကနေတဆင့်ဩစတြေးလျ၊မလေးရှား၊ဟောင်ကောင်စတဲ့နိုင်ငံတကာကိုဆက်လက်ပို့ဆောင်နေတာဖြစ်တယ်လို့လည်းထိုင်းအနာပိုင်းကြီးကပြောဆိုသွားပါတယ်ရှင်။
မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တင်းနာညချမ်းအတွက်သတင်းတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လင်းပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင
်။ဒ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဇွန်လ10ရက်တနင်္လာညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်နားဆင်ရမှာပါစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ကျွန်တော်မှယုံကြည်ချက်၄ခုရှိပါတယ်။နံပါတ်၁ကကျွန်တော်တက္ကသိုလ်ပါမောက္ခတရားအနေနဲ့သမိုင်းပါမောက္ခဆရာကြီးဒေါက်တာတန်းထွန်း
တတနိကဗေဒဘာသာအငိမ့်စားပါမောက္ခဒေါက်တာစန်းထွန်းရဲ့ယုံကြည်ရနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုရင်ဦးဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြမဆန်ရဲ့အဓိကဝယ်လက်တရုတ်ဘက်ကိုဆန်ပို့လို့မရသေးတဲ့အခြေအနေမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကလည်းမြမပို့ကုံဆန်ပေါ်မှာအခွန်3ဆလောက်တိုးကောက်လိုက်တာကြောင့်ထပ်ပြီးအထိနာနေပါတယ်ဘင်္ဂလားဒေ့ရှ်ဈေးကွက်ကိုအားထားပြီးတော့နိုင်ငံတကာအဆင့်မီဆန်ဆက်ကိုရခိုင်ပြည်နယ်မှာတည်ထောင်ထားတဲ့ရွှေပြည့်ဖြူဆန်ဆက်လုပ်ငန်းရှင်ဦးတန်းဝင်းနဲ့ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာမတ်သိန်ကြီးထိုက်တင်ပြထားတာနားဆင်ပါရှင်
ကျွန်တော်ကတော့ဒီဆက်ဆက်ကရန်ပင်နေရင်းနှီးမြှုပ်နှံမှုပုံပြကနေဒီ condition နဲ့ပြထားတဲ့ဒီနိုင်ငံတကာအစိုးရဆက်ဆက်တိထောက်သူကတိထောက်ထားတာပါအဲ့ဒီဆက်ဆက်ကကျွန်တော်ဒီမထောင်နဲ့အဲစကူတလားပိုင်းမှာကျွန်တော် condition ရပြီးတော့တိထောက်ထားတာဖြစ်ပါတယ်ဟိုတော့ဆက်ကတော့လေးပဲနေပါတယ်ဒါပေမဲ့ကျွန်တော်တို့ကဒီဆက်တွေကိုဘာဖြစ်လို့တည်လဲဆိုတော့အင်းချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုအားကိုးပြီးတော့တည်လိုက်တာပါအခုဘင်္ဂလားဒေ့ရှ်နိုင်ငံကလေကျွန်တော်ကိုကျွန်တော်တို့ပို့မယ်လို့ချက်ပြတဲ့အခါတိတ်ကကောင်းခွေးနှုံးနဲ့အဲလက်ခံမယ်ဆိုပြီးတော့ကျွန်တော်တို့အကြောင်းပြန်ပြတဲ့ကျွန်တော်တို့ကဟိုရောင်းမရသေးတဲ့ဒီတိုင်းနေရပါတယ်အဲ့လိုနေထားပါကျွန်တော်ကရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုဟိုကွန်ဒီယက်ကွန်ဒီရှင်းနဲ့ဒီထားတဲ့ရခိုင်ပြည်ရဲ့ပထမဆုံးဆန်ဆက်ပေါ့ဆရာမကြီ
းဘင်္ဂလားဒေ့ရှ်ဘက်ဟိုအထွက်ရောက်တော့ရောအရင်ဝယ်တော့ကဘယ်လောက်လောက်ထွက်ပါလဲ
မသိကကျွန်တော်တို့ဒီနောက်ဆက်ကောင်နောက်ဆက်ဖြူနောက်ဆက်ကူမှာအပေါင်းသိန်းပေါင်း50ကျော်လောက်ရောက်ခဲ့ရပါတယ်ကျွန်တော်တို့ဒီရခိုင်ပြည်ကနေတဆင့်လေအခုကကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကဒီနှုန်းကကျွန်တော်တို့အိတ်ကိုအခွင့်အရေး4000လောက်အခွင့်အရေးကောက်ပါတယ်အခုချိန်မှာသူတို့အိတ်ကို1000ခွေးအခွင့်အရေး2000ကောက်လိုက်ပါတယ်ကျွန်တော်မြန်မာနိုင်ငံကလာခဲ့ဟာကိုလေအဲ့တော့အိမကအိတ်ကိုမှကျွန်တော်တို့1000ကျော်ရှိသေးဟာကို1000ခွေးကောက်လိုက်ရင်ကျွန်တော်တို့ကိုမပို့နဲ့လို့ပြောတာနဲ့သူတို့အတူတူပါပဲ
ဟုတ်ကဲ့ပါခ
င်ဗျအဲ့တော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကိုလေပို့တာအကြောင်းဝေကရက်တက်နေပါလေတတိပတ်လို့ပါလေ
အဲ့ဒါကဘင်္ဂလားဒေ့ရှ်ဈေးကွက်ကဒီနှစ်မှာထူးထူးခြားခြားဖြစ်သွားတာပါလား
ဟုတ်ကဲ့ဒီနှစ်မှာမှထူးထူးခြားခြားဖြစ်သွားတာပါသူတို့ကတော့ကျွန်တော်မြင်လာတော့ဖိအားပေးတဲ့ပုံစံတစ်ခုတော့ဖြစ်နေပါလေသူတို့ကလေဒီ၄000ကနေ1000ခွေးပြီးဟိုအကောက်ခံကိုတင်လိုက်တယ်ဆိုတော့လေမဝေရှင်ဘူးလို့ပြောတဲ့သဘောနဲ့တွေ့နေပါတယ
်ဟုတ်ဒီမြန်မာဘက်ကကျမတို့ဒီနိုင်ငံဘက်ကစံနေရဟိုဒီပြိပဈေးကွက်ကိုမရှင်နိုင်တဲ့သဘောများဖြစ်နေပါသလားဈေးများအရင်ကြီးလွန်းနေလို့လား
ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံစံတွေကဒီဟိုဘောပြိပစံတွေကိုမရှင်နိုင်တာအချက်30လောက်ရှိပါတယ်နံပါတ်1အချက်ကကျွန်တော်တို့မြန်မာနိုင်ငံကတောင်သူတွေတုံးနေတဲ့ဓမြင်ဝဇာကဒီဥနေငင်ကတဆင်းလာရပါအဲ့တော့ဒီတွဲမြောဇာတဲ့အိကရည်ရတဲ့အိကပေါင်းပေါင်းကြော်ကြော်နိပါပေါက်သိရှိပါတယ်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်မှာဆိုရင်အခုနေပြီးတော့ဒီ တွေ့ရကဒမီဩဇာတွေကိုမြန်မာငွေ8000 6000လောက်ပဲရောင်းပေးတာပါအဲ့ဒါတကယ်ကျွန်တော်တို့မြန်မာတောင်ပြည်တွေကဒမီဩဇာကိုဈေးကြီးပေးပြီးတော့ဝယ်ရတာတကယ်ဖြစ်ပါတယ်နောက်တစ်ချက်ကဒီဘင်္ဂလားဒေ့ရှ်မှာဒီလေတေကမှာ360လောက်ရာချစ်စီလောက်ပြီးပြီးနေတဲ့ hybrid platform လို့ဒီဆိုင်နေပါတယ်တိုင်းငယ်လို့ကိုစစ်ကိုရခိုင်နေတော့ကျွန်တော်တို့မြန်မာနိုင်ငံမှာကြာတော့ကျွန်တော်တို့ OP တိုက်ပေါ်ဒီရိုးရိုးမျိုးတွေကိုကျွန်တော်တို့ကဆိုင်နေတဲ့အတွက်တေကကိုခနဲ့ချေကျွန်တော်တို့မြန်မာဆွေရတက်မှတ်ထားတာက390ရမှာပဲတက်မှတ်ထားပါတယ်အဲ့တော့ကျွန်တော်တို့အဲ့မှာအထွက်အားရောတဲ့အတွက်ရေကမာရေဝင်းဝေးဟာတဝဲအားတက်ဆင်းတော့ပါတယ်တင်းမြောဩဇာမှာဈေးပူတယ်အဲ့နောက်ပြီးတော့ဒီကဘာထွက်တဲ့ဟာမှာတဝက်လောက်အောက်ကိုရောက်တော့ပါတယ်တခြားနိုင်ငံနဲ့ဆိုင်ရင်လေနောက်တစ်ချက်ကကျွန်တော်တို့ဒီလိုဟာတခြားနိုင်ငံမှာဆိုရင်ထွက်လာတဲ့ဆန်စပါးတွေကိုကျွန်တော်တို့ပြည်သူကိုထိန်းချုပ်ပေးတဲ့အဖွဲ့အစည်းရှိပါတယ်အစိုးရကနေပြည်သူတွေကသူတို့ကနေပြီးတော့ထိန်းချုပ်ပေးပါတယ်နောက်ပြီးတော့တူတောင်းပြီးတူလောင်မဲ့နေရာကိုတောင်တွေအဆောက်အဦတွေနိုင်ငံအမြတ်ပြတ်မှာဟိုဆောက်ထားပါတယ်အဲ့ဒီနေရာမှာတောင်သူကနေပြီးတော့ဒီပြတ်တာတွေဇင်းလုံးတစ်ခုနဲ့ပိုးစပါးကိုဟိုဟာဘယ်လိုခေါ်မလဲတိုးလောင်လို့ရပါတယ်။ဒါမှမဟုတ်အခမ်းအနစ်ဆိုရင်အခမ်းအနစ်ပေါ့။အဲ့ဒီအချက်ပိတ်ချက်နဲ့ကျွန်တော်တို့မြန်မာတောင်ပြည်တွေနဲ့နိုင်ငံခြားကဒီဘင်္ဂလားဒေ့ရှ်တောင်ပြည်တွေနဲ့အိန္ဒိယတောင်ပြည်တွေနဲ့အဲ့လိုကိုရှားနေတာပါ
။ဒီစပါးတွေကိုထားဖို့တိုးဖို့ရောက်တော့ရောဘယ်လောက်အခက်ခဲဖြစ်နေပါသလဲနိုင်ငံတော်မှာ
။ဟုတ်ကဲ့ပါ။ကျွန်တော်တို့အခုမြေစပါးစိုက်တဲ့လူဆိုရင်တောင်ပြည်တွေဆိုရင်သူ့မှာတိုးလောင်တဲ့နေရာမရှိဘူးဆိုရင်ဒီဒေနေတူတူကခြောက်ရောက်ရပါတယ်ကျွန်တော်တို့ဒီဒီဘက်မှာဒီပုံထိုင်စပါးပြတ်မှာသိုးလို့လေအဲ့တော့ဒီအဲ့ဒါကိုစပါးကိုအယောင်ဝင်လုပ်နေတယ်ကွန်ကရစ်ပိုးစားတွေကသူတို့တက်အမျက်ကျင်အောင်ဝေးချပြီးတော့ဝေးပါတယ်အဲ့ဒီဝေးချဝေးရင်ဝေးရင်နဲ့ဒီချလို့ရက်ကလောက်ရှားပြီးတော့ဝေးတော့တယ်တစ်ချက်ရှိပါတယ်အဲ့ဒါပူလောင်လို့ပူလောင်ဖို့နေရာမရှိတာတစ်ချက်လေးပါပါတယ်စပါးစီကြတာကနောက်ပြီးတော့နိုင်ငံခြားကိုကျွန်တော်တို့တင်ပို့နေတဲ့ကျန်စပါးတွေကိုပေါ့ဒီအချောက်ခံစက်တွေကျွန်တော်တို့နိုင်ငံမှာအများကြီးလုပ်နေပါတယ်။အဲဒီဘင်္ဂလားဒေ့ရှ်တို့ဒီတခြားနိုင်ငံတွေမှာအိန္ဒိယတို့မှာဆိုရင်အချောက်ခံစက်တွေကိုအစိုးရကနှိမ့်ချေအကျိုးစနစ်နဲ့ရောင်းပေးပါတယ်။အဲဒါမှကျွန်တော်တို့စပါးအယူတွေဆက်လာတာဒီပိုင်းမှာ။နောက်ဒီပိုင်းကစစ်ခွေးထုတ်လုပ်တဲ့နေရာမှာစင်စက်တွေကို ISO လက်မဲ့ရတဲ့တကယ်လူကြီးကိုအဲဒီမပြေနိုင်တဲ့စက်တွေနဲ့စစ်ခွေးထုတ်လုပ်ခိုင်းပါတယ်။အဲဒါတွေလည်းအစိုးရကနှိမ့်ချေကျွန်တော်တို့ရှင်းလာပြပါတယ်ဒါနိုင်ငံစည်းကမ်းရေးတည်ဆောက်နေတာပါဒီဆန်စပါးလုပ်ပေးတယ်ဆိုတာကအဲ့ဒါမှအစိုးရကနေပြီးတော့ဒီစီတီလူစုတွေအလုတ်ကရရှိတယ်ဟိုဟာအစိုးရလည်းအခွင့်အရေးရရှိတယ်အဲ့လိုပုံစံမျိုးပြည်ပြောင်းနေတာပါကျွန်တော်တို့နိုင်ငံမှာကြတော့ဒီအချက်ကျန်စက်ဝင်လို့ဆိုရင်ဟိုဟာကိုမဟိုချီမဝေးမရှိဘူးမဝင်နဲ့ဆိုရင်အချက်ကျန်စက်ကကျွန်တော်တို့တက်မဆူတော့မရှိဘူးရှင်းနေပါတယ်အဲ့တော့နိုင်ငံတကာအရေးကြီးတဲ့စက်တွေလည်းအမှန်တကယ်လိုပါတယ်အဲ့လိုဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့မှာဆိုရင်အရေးကြီးတဲ့စက်တွေနဲ့ဟိုအစိုးရကဒီနှိမ့်ချေထုတ်ရှိပေးပါတယ်ကျွန်တော်တို့နိုင်ငံမှာကြတော့အဲ့လိုပေါ့နော်ဒီအခက်တွေအခက်တွေကထုတ်လို့ဒီပရိုတက်ရှင်ထုတ်လို့ဒီစက်ပိုင်းစက်ပိုင်းမှာလည်းအခက်ကြီးရှိတယ်ဒီဒရိုင်ယာစနစ်ပေါ့အခုအဲမျိုးစပါးစားပြီးတော့အချက်ချင်းအချောက်ခံရမယ်မျိုးစပါးစားပြီးတော့အချောက်ခံရမယ်စက်တွေပေါ့အချောက်ခံတဲ့ဒရိုင်ယာတွေအဲနိုင်ငံအဝက်မှာကိုယ့်ရခံနေလို့မရှိပါဘူးအဲ့တော့ဟိုပေါ့ဒီသိပြီးတော့ကျွန်တော်တို့လုံးဝလေ့ပေးတာရဲ့အခက်အခဲရှိပါတယ
်ခုလောလောဆယ်ရောစဘာတင်းတရာဘယ်လောက်လောက်ပေါက်နေပါသလဲရှင
်အခုစဘာတင်းတရာကို၄သိန်းခွင်းနဲ့၅သိန်းကျားမှာတော့ရှိပါတယ်အဲအယောင်ဝေကသိပြီးတော့မဖြစ်ပါဘူးကျွန်တော်တို့ဒီကိုမြန်မာလူမျိုးတွေစားတဲ့ပေါ်ဆက်မွေးတွေရဲ့ကျွန်တော်တို့ဒီသိန်း၃လောက်ပဲအယောင်ဝေဖြစ်နေတာပါဒီနေ့ကျွန်တော်တို့အင်မတာအုပ်စုကတော့အယောင်ဝေမဖြည့်ပြင်းနဲ့ကျွန်တော်တို့ရက်တက်နေပါတယ်။မနေ့ကဆိုရင်စံပေကိုဘင်းတော်ဈေးကွက်မှာ2000နဲ့3000ကြီးဖြစ်ခဲ့တဲ့စံပေကအခု16500နဲ့အယောင်ဝေဈေးဆက်နေပါတယ
်။မတ်တန်ဂီထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတနင်္လာညနဲ့မနက်ဖြန်အင်္ဂါမနက်ခင်းတွေမှာလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။
တော်တော်ရှင်များရှင်
ချင်းစစ်တကြောပြန်ဖြစ်တာရှင်းနေပြတဲ့အချိန်ရခိုင်မလဲတိုက်ပွဲကပြင်းထန်နေတယ်လို့ချင်းနဲ့ရှမ်းမြောက်မှာလဲစီးပြိပခါတွေကတင်းမာနေစေပါအခုလိုမျိုးတိုင်းရင်းသားဒေသတွေကတိုက်ပွဲတွေကြောင့်ဒေသခံတိုင်းရင်းသားတွေနဲ့အပြစ်မဲ့ပြည်သူတွေထိခိုက်သေးဆုံးကြရတယ်လို့စစ်ဘေးကနေလွတ်ရအသက်လူထွက်ပြေးနေရလို့ပညာရေးကျန်းမာရေးလူနေမှုဘဝတွေထိခိုက်ဆုံးရှုံးနေတာခဲရမှုတွေအပေါ်သက်ဆိုင်သူတွေအနေနဲ့ဘလို့များဖြေရှင်းတင်ပါတယ်ပြည်တွင်းစစ်မီးငိမ့်နိုင်ရေးသောတာရှင်ရဲ့သဘောထားမြင်တွေကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်နဲ့မိမိတို့ရဲ့သဘောထားအမြင်တွေကို burmese@voanews.com နဲ့ voa ရဲ့ဖုန်းနံပါတ် 1239-282-999 လေးကိုဆက်သွယ်ပေးပို့နိုင်ပါတယ်။အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့တနင်္လာညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးမှာပါဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီအမေရိကန်ပြည်ထောင်စုကိုလာဖို့ပြည်ဝင်ခွင့်ဗီဇာလျှောက်မယ်ဆိုရင်လွန်ခဲ့တဲ့5နှစ်အတွင်းသုံးခဲ့ဘူးတဲ့ကိုယ့်ရဲ့ social media လူမှုကွန်ရက်အကောင့်အသေးစိတ်ကိုဖောင်ထဲမှာထည့်ပြီးတော့ဖြေရတော့မှာဖြစ်ပါတယ်အခုလိုမျိုးအမေရိကန်အစိုးရရဲ့မူဝါဒအစ်စ်ကမြန်မာနိုင်ငံကခရီးသွားလုပ်ငန်းဝန်ဆောင်မှုပေးနေသူတွေအတွက်အခက်အခဲကြုံနိုင်တယ်လို့ခရီးသွားလုပ်ငန်းရှင်တို့ကပြောနေပါတယ်။ဘလို့ကြောင့်ပါလဲ။ဒီလိုမျိုးပေးရလို့ကိုယ်ရေးလွတ်လပ်မှုတွေကိုထိခိုက်စရာဖြစ်လာနိုင်ပါသလားဆိုတာကိုတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင
်။အမေရိကန်အစိုးရရဲ့မူဝါဒအသေးအရာအမေရိကန်ကိုပြည်ဝင်ခွင့်ဗီဇာလျှောက်ထားသူအားလုံးဒီပါလွန်ခဲ့တဲ့5နှစ်အတွင်းအသုံးပြုထားတဲ့သူတို့ရဲ့လူမှုကွန်ရက်ဆိုရှယ်မီဒီယာအကောင့်နံပါတ်အီးမေးလ်လိပ်စာနဲ့ဖုန်းနံပါတ်တွေကိုပေးရမှာဖြစ်ပါတယ်။တန်တမန်တွေနဲ့အစိုးရတရားဝင်ခီးစဉ်ကလွဲလို့အမေရိကန်ဗီဇာလျှောက်သူတိုင်းဗီဇာဖုန်းပေါ်မှာကိုယ်အသုံးပြုသမျှလူမှုကွန်ရက်အကောင့်နံပါတ်တွေကိုဖော်ပြရမယ့်မေးခွန်းကိုဖြေကြားဖို့လိုပါတယ်။နိုင်ငံရဲ့လုံခြုံရေးကထိတ်တန့်ဦးစားပေးဖြစ်တဲ့အတွက်အမေရိကန်ကိုလာလေသူနိုင်ငံပြောင်းအခြေချသူအားလုံးအပေါ်လုံခြုံရေးကိုကြဲကြဲပြန့်ပြန့်စီးဆက်သွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။ကိုယ့်လူမှုကွန်ရက်နဲ့ပတ်သက်တဲ့အသေးစိတ်အပြင်နိုင်ငံတကာသွားခဲ့ဘူးတဲ့ခီးစဉ်နဲ့ပတ်သက်တဲ့အချက်အလက်တွေပေးရမှာဖြစ်တယ်လို့ကိုယ်တိုင်နဲ့မိသားစုဝင်တွေထဲမှာအကျန်းဖက်လောက်ရနဲ့ဆိုင်တဲ့လောက်ရတွေမှာပတ်သက်မှုရှိမရှိဆိုတာကိုလည်းပြောပြရမှာဖြစ်ပါတယ်။အမေရိကန်ကိုပုံစံမျိုးစုံနဲ့ပြည်ဝင်ခွင့်ဗီဇာလျှောက်သူတစ်နှစ်ကို15သန်းလောက်ရှိပါတယ်။အခုအပြောင်းလဲကအဲ့ဒီသူအားလုံးအပေါ်တက်ရောက်မှုရှိသွားမှာဖြစ်ပါတယ်။ဧည့်သည်အဖြစ်အမေရိကန်ကိုတူရစ်ဗီဇာနဲ့လာလေသူတွေလည်းမူအစ်စ်အရာကိုယ့်ရဲ့ဆိုရှယ်မီဒီယာအကောင့်နံပါတ်တွေ၊အီးမေးလ်လိပ်စာတွေ၊ဖုန်းနံပါတ်တွေကို9နှစ်စာပေးရတော့မှာမို့မြန်မာနိုင်ငံကလာလေဖို့ရှိနေသူတွေအတွက်လည်းအကျုံးဝင်ပါတယ်။ဒါကြောင့်အမေရိကန်အပါအဝင်နိုင်ငံတကာကိုသွားလည်နိုင်ဖို့ဝန်ဆောင်မှုပေးနေတဲ့ခရီးသွားလုပ်ငန်းတွေအတွက်ဘယ်လိုတက်ရောက်မှုရှိလာနိုင်ပါသလဲ Smartway Travel ကုမ္ပဏီတာဝန်ခံကိုတန်းထွန်းအောင်ကကြုံလာနိုင်မဲ့အခက်အခဲတွေကိုအခုလိုပြောပြပါရစေ
။အရင်ဆုံးပြောရရင် email ဆိုတာမြန်မာနိုင်ငံတွေတော်တော်များများ email မရှိဘူးပေါ့နော်။ email ရှိ Facebook account ဒါရှိရင်ရှိမယ်။အဲ email ရှိရဲ့ဆိုတာ Facebook account ဖွင့်ဖို့အဲ့တော့တခါကြရင်သူတို့ Facebook တောင်မှဟိုကောင်းကင်တတာမဟုတ်တော့သူ email ဆိုလဲ Facebook တုံးရပြီးရဆိုသူရောက်ဖွင့်ကန်တယ် password လည်းပြီးစမ်းလည်းမသိခါကျရင် email လိပ်စာတောင်းတော့မှသူ့သူ email လိပ်စာကိုတစ်နှက်စုစာအုပ်ဒီထဲမှာလိုက်ရှာအလိုမျိုးရှိရပေါ့နော်အဲ့တော့အဲ့ email ဆိုလဲသူတို့ပေးစိုက်ပေးရင်လည်းပေးလိုက်မယ်ဒါပေမဲ့ပေးတာပေးလိုက်တာသူတို့ကအဲ့ email ကိုစစ်တာလည်းမဟုတ်ဘူးတချို့တွေကပေါ့နော်ဖြစ်ဖြစ်ဒီကြီးကြီးဆိုရင်မစစ်တာများတယ်ကဲအဲ့တော့ Facebook ပေးမယ်ဆိုပြန်တော့လဲ Facebook ရဲ့ဥပမာသူကအဲ့စူမြတ်မွန်ဆိုသူကစူမြတ်မွန်လို့ပဲသူကသူတို့ Facebook နာမည်ပြောပြလိုက်တယ်ဒါနဲ့အဲ့ဒီစူးမြတ်မှုဆိုတဲ့ဟာကြီးက Facebook မှာညာအယောက်ညာနဲ့ချီရှိရဗျာအဲ့တော့ဒါကိုသူကနာမည်လည်းပြောမှာဒါမှအတိအကျဖြစ်အောင်လို့ URL ဒီပိုင်းတောင်းမယ်ဆိုသူစဉ်လူကြီးအရင်ဆို URL ကဘာမှမသိဘူးမသိတဲ့အခါကျတော့အဲ့ပုံကသူတို့ဖြစ်ရတာဆိုတော့ဒီသူကိုယ်တိုင်မဖြစ်ရဘဲနဲ့ပညာကိုမဖြစ်တတ်လို့ဖြစ်တိုင်းဥမာသူတို့သားသမီးပဲဖြစ်ဖြစ်မိတ်ဆွေကိုပဲဖြစ်ခိုင်းနေဆိုရင်ပေါ့နော်အဲ့ဖြစ်ရတဲ့သူကတော်တော်တိုင်ပတ်မှာပေါ့နော်အရှေ့နောက်ပြီးဖုန်းနံပါတ်ကိုလည်းသူကလွန်ခဲ့တဲ့5နှစ်အတွင်းသုံးခဲ့တဲ့ဖုန်းကြီးပေးအကုန်ပေးရမယ်ဆိုရင်အခုပြောရရင်ဘာဖြစ်နေလဲဆိုတော့လူတိုင်းလူတိုင်းတို့တကယ်များချိလိုက်မယ်ဆိုလို့ရှိရင်ဖုန်းကနှလုံးသုံးကြိုင်နေတယ်။ခိုင်းတဲ့ဖုန်းဟန်ဒ်ဆက်တစ်လုံးထဲမှာပဲ SIM 1 SIM 2ဆိုပြီးဖုန်းကနံပါတ်နှလုံးထည့်တာရှိရပါတော့နော်။ဒါကအင်တာနက်အတွက်ဒေတာသုံးဖို့အတွက်ဈေးပေါ်လို့ဟိုကကျတော့ဖုန်းခေါ်ဖို့ဈေးပေါ်လို့အဲ့လိုမျိုးကြီးရှိတဲ့ခါကျတော့ဖုန်းနံပါတ်ကလည်းအများကြီးပါ။အဲ့တော့သူတို့ဖုန်းနံပါတ်အောင်သူတို့တစ်ခါလည်းမှတ်မိရမှာမဟုတ်ဘူး။အဲ့အဲ့ခါကြရင်တော့သူတို့ဖုန်းနံပါတ်တွေအကုန်လုံးပေးဖို့ဆိုတာနည်းနည်းအခက်တွေ့လိမ့်မယ်
တခြားနိုင်ငံတွေကိုသွားလည်ဖို့ဗီဇာလျှောက်ရင်ပေးဖို့လိုတဲ့အချက်တွေကိုတချို့ကလွယ်လွယ်ကူကူပေးတတ်တယ်လို့တချို့ကလည်းအလွယ်လိုက်ပြီးမရှိဘူးလို့ပြောတတ်တဲ့သူမျိုးတွေရှိတဲ့အကြောင်း Smartway Travel Company တာဝန်ခံကိုတန်းထွန်းအောင်ကပြောပြပါရယ်အမေရိကန်တာဝန်ရှိသူတွေကတော့လိုအပ်လို့တောင်းတဲ့အချက်လက်တွေကိုအမှားပေးတာထိန်ချန်တာမျိုးဆိုရင်လေးနက်တဲ့လူဝေမှုကြီးကြပ်ရေးဆိုင်ရာအကျိုးဆက်တွေကြုံရမယ်လို့ပြောထားပါတယ်။ပြည်ဝင်ခွင့်ရှောက်လို့ကိုယ့်ရဲ့ဆိုရှယ်မီဒီယာလူမှုကွန်ရက်အကောင့်အကြောင်းအသေးစိတ်ပေးရတာနဲ့ပတ်သက်လို့ကိုတန်းထွန်းအောင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။သူတို့လာတောင်းလို့ကတော့သူတို့ကဘာမှမဟုတ်တာမလုပ်ထားတဲ့အတွက်ပြီးလိုက်ပါပဲ။ဒါပေမဲ့တခုလို့ရှိရင်စိတ်ထဲမှာတမျိုးမျိုးဖြစ်တာပေါ့အမေရိကန်လိုနိုင်ငံကြီးက confidentiality လို့မှာ privacy ကိုလိခိုင်းနိုင်ငံဖြစ်တဲ့အတွက်သူကဒါမျိုးတောင်းနေဆိုတော့စိတ်ထဲမှာတမျိုးမျိုးဖြစ်တယ်အမေရိကန်နိုင်ငံ validation နည်းနည်းတိတ်ပြီးတော့မကြိုက်ဘူးလားလို့
ငါးနှစ်အတွင်းကိုသုံးမှုတဲ့ email လိပ်စာတွေ social media account အသေးစိတ်အချက်တွေကိုပေးရမယ်ဆိုတဲ့အတွက်ကိုရေးလွတ်လပ်ခွင့်နဲ့ကိုရဲ့အချက်လက်တွေလုံခြုံစိတ်ချရမှုနဲ့ပတ်သက်လို့စိုးရိမ်သူတွေလည်းရှိပါတယ်။မကြိုက်ပေမဲ့ရှောင်လို့မရတဲ့ကိစ္စတစ်ခုဖြစ်တယ်လို့ဤပညာကျွမ်းကျင်သူကိုရဲမြတ်သူကပြောပါတယ
်။အများသောအားဖြင့်တော့ကြည်ဝင်မယ်ဆိုလို့ရှိရင်နိုင်ငံတော်များများအခုအဲ့လိုမျိုး data တွေကိုသူတို့ကပို့ပြီးလေ့ကျင့်လာတယ်။အမှန်တမ်းပြောလို့ရှိရင်တော့သူတို့လည်းတကယ်တမ်းကျမပြောလဲတော့တော်တော်များတော့ပြီအောင်လုပ်ထားတာရှိတာပေါ့နော်။တော်တော်ကျွန်တော်တို့ကအခုကအယူဝင်ဖဲ့ရေးရမယ်။ပေါင်ထဲမှာပါတယ်ဆိုရင်တော့ဒါ commitment ပေးသလိုမျိုးပါဆက်ဖြစ်သွားတာပေါ့။တကယ်လို့အဲ့ထက်မှမပေးခဲ့ဘူးဆိုရင်တော့မှအဲကျွန်တော်တို့ကချင်းချင်းသလားပေါ့ဆိုတာမျိုးတော့မှအဲသူစဉ်းစားလို့ရတဲ့ဟာမျိုးလေးဖြစ်ပေါ်နေတာပေါ့လေ။ကိုယ်လည်းပြောရတယ်ဗျာမကြိုက်ပေမဲ့ကျွန်တော်တို့ရှောင်လို့မရတော့ရင်ဆိုင်ရမယ်အနေထားဖြစ်တယ်ဖြစ်လာတာပေါ့လေ။အဲ့တော့ကျွန်တော်တို့ရဲ့နောက်ပိုင်းမှာကျွန်တော်တို့ကကျွန်တော်တို့ပဲဓာတ်ရင်းပေါ်မှာပြန်ပြီးတော့ကိုချင်းတရမယ်အနေထားပြန်ဖြစ်လာတာပေါ့လေ
American Visa လျှောက်ရင် form ထဲမှာဖြည့်ထားရတဲ့အတွက်သူတို့ဘက်ကမတင်ကြတဲ့အခါကိုယ့်ရဲ့လူမှုကွန်ရက်နောက်ကျောင်းကိုလိုက်ကြည့်နိုင်တာမို့ကိုယ့်ဘက်ကစင်ကျင်စရာတွေဖြစ်လာနိုင်တာကိုလည်းသူကထောက်ပြပါတယ
်ဒီထက်မှာကျွန်တော်တို့ရဲ့ဒီလိုလိုကရေးနေကြတာတွေ live လောက်တာတွေဘာတွေညာတွေအစားကျွန်တော်တို့ရဲ့ချက်လက်ဆိုတဲ့ဒီစာကပုံမှန်ပေါင်ထဲမှာဖြည့်တယ်ဖြစ်တယ်ပို့ပြီးတော့အရေးပါတဲ့ဟိုကျွန်တော်တို့ရဲ့အမြင်တွေကျွန်တော်တို့ရဲ့အသိတွေကျွန်တော်တို့ရဲ့ network တွေကျွန်တော်တို့ပတ်သက်တဲ့စိုက်တာတွေမစိုက်တာတွေကအစအဲဒီအားလုံးကိုပါသူတို့ကဟိုထိအောင်လုပ်ချင်နေတယ်ဆိုတော့အိစာမျိုးကြီးပါလာတာမျိုးဖြစ်လာတာပေါ့ဒီလိုမျိုးချက်လက်တွေအကုန်လုံးသူတို့သိနေတယ်ဆိုတော့ကိုသိနေတယ်ဆိုလို့ရှိရင်တော့ကိုယ့်ဘက်ကစဉ်းကျင်စရာရှိရတော့စဉ်းကျင်ရမှာပေါ့ဘယ်လောက်ထိကျွန်တော်ရဲ့ confidentiality မှာဒီပေါ်မှာဆက်သွားတင်တာမသွားတင်ဘူးလားဆိုတဲ့ကိစ္စအစကိုယ့်ကိုထိန်းပြချင်ရင်ထိန်းရမယ့်အနေအထားဖြစ်လာတာပေါ့
ဟုတ်အဲ့လိုမျိုးဖြစ်လာတဲ့ခါကျတော့ဒါကိုယ့်ရဲ့တနည်းအားဖြင့်ဆိုရင်ပေါ့နော်ဒါလွတ်လပ်စွာထုတ်ဖော်ခွင့်တို့ဘာလို့ထိခိုက်တဲ့အပိုင်းဘက်ကိုရောရောက်မသွားနိုင်အောင်လားရှင
့်အဲ့ဒီဟာကတော့ကျွန်တော်စိတ်ပုံပြီးရပါတော့လွတ်လပ်စွာထုတ်ဖော်ခွင့်ဆိုတာကကျွန်တော်ကထုတ်ဖော်ပြီးဆိုရဲကအကုန်ပြအောင်လုပ်တာဆိုအခုကလွတ်လပ်စွာထုတ်ဖော်ခွင့်တော့မဟုတ်ဘဲနဲ့ကိုယ့်ရဲ့အခြားသောဟို weak point တွေလို့လေးဝက်ချက်တွေလို့ဟိုဆိုတဲ့ကိစ္စတွေကပူပြီးတော့အရေးပါတယ်ပေါ့နော်ခုနပြောတဲ့လွတ်လပ်စွာထုတ်ဖော်ခွင့်ကတော့သူကပလက်ဖောင်းရှိရင်ပူထုတ်လို့ရတာဟုတ်ဆိုတော့ဟိုအဲ့ဒီကိစ္စမျိုးကတော့ဖြစ်တယ
်။ဤပညာကျွမ်းကျင်သူကိုရဲမြတ်သူဖြစ်ပါတယ်။အမေရိကန်နိုင်ငံသားအခွင့်အရေးလှုပ်ရှားသူများအဖွဲ့ American Civil Liberties Union ကတော့ social media တွေကိုစောင့်ကြည့်ထောက်လှမ်းတာကထိရောက်တဲ့မျှတတယ်ဆိုတဲ့အထောက်အထားမရှိဘူးလို့ပြောပြီးလူတွေအနေနဲ့ online ပေါ်မှာကိုယ့်ဘာသာစင်ဆာလုပ်တီးဖြတ်တာမျိုးတွေဖြစ်လာလိမ့်မယ်လို့ထောက်ပြနေကြပါတယ်ရှင်။
မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မရေးတန်တာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလွှာမှာတော့K-pop နာမည်ကျော်ဆိုတော့မင်းဟွန်တယောက်ဟောင်ကောင်ကိုဗာများသွားလောက်တာပါလေပြီးတော့ကမ္ဘာမှာပထမဦးဆုံးဘီလီယံနာတန်းထောင်ကျွယ်တတိဖြစ်သွားတဲ့ Hip-hop အဆိုတော့ဘယ်သူများပါလဲဒီလိုမျိုးကမ္ဘာလောကအထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထားတွေကိုပြောပြပေးသွားပါမယ်ကောင်ကိုရီးယားကနာမည်ကျော် K-pop အဆိုတော့ဟွန်မင်းဟွန်တယောက်ဇွန်လ5ရက်နေ့တုန်းကပဲဟောင်ကောင်ကိုသွားခဲ့ပြီးတော့မက်စလာအင်ဂျင်ဘရန်ရဲ့ဒီဇိုင်းတင်စတင်ရောင်းချပွဲကိုတက်ရောက်ခဲ့ပါတယ်အမျိုးသားဂီတအုပ်စုဖြစ်တဲ့ New East ရဲ့အဖွဲ့ဝင် Min Hun တယောက် Harbor City Shopping Center ရောက်သွားတော့သူ့ရဲ့ပရိသတ်တွေအရင်ပျော်သွားပြီးတော့စောင့်ကြုံနေကြတာပါ။တိုင်းရောင်နဲ့အမဲရောင်ကြားခေါင်းဆုပ် Pullover အင်ဂျီရဲ့မိခိုးရောင် Medley ပေါင်းမျိုးဝတ်ထားတဲ့ Min Hun ကဟောင်ကောင်မှာရှိလာသူတို့အဖွဲ့လာပြီးတော့ဖျော်ဖြေရမယ့်ပွဲအတွက်အထူးကိုစိတ်လှုပ်ရှားနေတယ်လို့ပြောသွားပါတယ်။
혼자 오게 돼서 조금 낯설기도 하는데
팬분들이 함께 하기에 좀 저는 더 같이 하는 느낌.
어떤 날씨가 오늘 맨홍아, 당고리아마 2019년에 빌로도아리 표토대 기타 시즌을 꾸피대 프로듀스 101 시즌마 빠윈비로 내매지라에도가 누가 패션을 대비로 알레타비로 애니리고 위신대도물로 패셔니스타 대역이 누구의 비애들이가 누구 인용마리 다음에 누가
한국에서 오는 게 너무 오랜만이다 보니까
저는 패션을 대고 유튜브에 패셔니스타 대역도 못하고 패션을 세운사라로 맨마리 예지정화로 고바인 투자의 스타임에 집바리로 겨다와이 두바의 뉴이 서포이가 한국마 라메 줄라이 내세컨 예니마 표비마 집바리시 American ကနာမည်ကျော် hip hop ဆိုတော့လည်းဖြစ်တေးထုတ်လို့သူလည်းဖြစ်တဲ့ Jay-Z ဟာတန်းထောင်ကျွဲချမ်းသာတဲ့စီးရင်နဲ့ဝင်သွားပြီမလို့သူက Forbes စီးရင်နဲ့ဝင်တဲ့ပထမဆုံးတန်းထောင်ကျွဲ hip hop ဆိုတော့ဖြစ်သွားပါတယ်။သူကဂီတလုပ်ငန်းရှင်လည်းဖြစ်စီးပွားရေးလုပ်ငန်းရှင်လည်းဖြစ်တာအပြင် American မှာနာမည်အကြီးဆုံးအဆိုတော်တယောက်လို့ပြောလို့ရတဲ့ Beyoncé ရဲ့အမျိုးသားလည်းဖြစ်ပါတယ်။သူကအဲ့ဒီလုပ်ငန်းတွေအပြင်ရမကနောက်ပြီးတော့အမှုပညာအင်ချက်ကြီးဈေးခွက်နဲ့တခြား Uber အလွတ်တက္ကစီလုပ်ငန်းမျိုးမှာပါအစုရှယ်ယာတွေထည့်ဝင်ထားသေးတာပါ။နာမည်ရင်းက Sean Corey Carter ဖြစ်ပြီးတော့ဝိမွန်ဆောင်မှုရဲ့နောက်ွယ်ကကုမ္ပဏီကိုဒေါ်လာသန်း50ကျော်နဲ့2015မှာဝယ်ယူခဲ့ပါတယ်။ပြီးတော့ Tidal Online Guitar ဖြစ်ပြီး website ကိုလည်းထောင်ထားပြီးတော့အဲ့ဒီထဲမှာတော့သူ့ရဲ့ဇနီးဖြစ်တဲ့ Beyoncé ပြင်နာမည်ကျော်အဆိုတော်တွေဖြစ်တဲ့ Alicia Keys နဲ့ Madonna, Kanye West တို့လည်းအစုဆက်ပါဝင်တာပါ။2016မှာတော့ Jay-Z ကအရန်ပိုချမ်းသာသွားပြီးတော့ပိုင်ဆိုင်မှုကလည်း30ရာခိုင်နှုန်းတိုးလို့ဒေါ်လာသန်း810ရှိသွားပါတယ်။ဒါမှမဟုတ်လေအဲ့တော့ကသူ့ရဲ့ရှေ့မှာ rapper Sean Diddy comes ရှိနေပြီးတော့2019မေမှာထုတ်ပြန်တဲ့ကမ္ဘာအချမ်းသာဆုံး hip hop ဆိုတော့ဆီမှာတော့ကျွဲဝမှုသန်း820နဲ့ Sean Diddy comes ကထိပ်ဆုံးကနေရှိနေပါတယ်။အဲ2019မှာ Jay-Z ကဒုတိယလိုက်ပြီးတော့သူက title မှာရင်းနှီးမြှုပ်နှံမှုကနေပြီးတော့သန်း200ကျော်ရသွားတာဖြစ်ပါတယ်2019ထဲမှာပဲ 4x44 ဆိုတဲ့ဒေးတပြားထုတ်ပြီးတော့အဲ့ဒီတပြားကိုတော့ Tidal Online Streaming ကနေပဲနားထောင်လို့ရတာပါသူကအဲ့ဒီဒေးတပြားထဲမှာတော့သူအိမ်အောင်ရေးဖောက်ပြန်တဲ့အကြောင်းနောက်ပြီးတော့သူ့ရဲ့အမွှာကလေးနှစ်ယောက်ကြောင့်နဲ့ Oscar အကောင်းဆုံးရတဲ့ Moonlight ရုပ်ရှင်ကြောင်းတို့ကိုထည့်ပြီးတော့တချင်းဆက်ဆိုထားပါတယ်1969ခုနှစ်ဒီဇင်ဘာလေးမှာမွေးဖွားတဲ့ Jay-Z ဟာနယူးယောက်ဘရုတ်ကလင်ရပ်ကွက်ကအင်အားစီမံကိန်းမှာနေထိုင်ကြီးမြင့်ခဲ့ရတာဖြစ်ပြီးတော့မွေးရစေးရောင်အဲ့ဒီကနေမှဂီတနဲ့တဲ့ရောက်ပြီးတော့သူ့ရဲ့ Rockefeller ဒေးတန်သွင်းကိုထောင်း1996မှာတော့ Reasonable Doubt ဆိုတဲ့ဒေးတပြားနဲ့သူ့ရဲ့အောင်မြင်မှုဘဝကိုစတင်ခဲ့တာဖြစ်ပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah my own yeah Oh yeah my own yeah Paint it on the side and brown red It's gonna stay fresh Here comes a crazy မေးကနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောက်သတင်းလောအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်ရဲ့သူယုံကြည်ရအစီအစဉ်မှာတော့ဒသနိကဘေဒဘာသာအငိမ့်စားပါမောက်ခဒေါက်တာစန်းထွန်းကသူဘာကိုယုံကြည်တယ်လဲဆိုတာကိုဝေမျှထားပါတယ်မမိုးဖြူစီစဉ်တင်ဆက်ထားတာပါရှင
်ကျွန်တော်ဒသနိကဘေဒပါမောက်ခဒေါက်တာစန်းထွန်းဖြစ်ပါတယ်အငိမ့်စားပါမောက္ခတယောက်ပါအခုလွန်လွန်စေကျွန်တော်ဂျပန်နိုင်ငံချိုတိုမြို့မှာနှစ်ပေါင်း300ကျော်တက်တန်းရှိတဲ့ယုကခုတက္ကသိုလ်မှာတသနိကဘေဒပါမောက္ခသုတေသီဖြစ်နေရောက်ရှိနေတာဖြစ်ပါတယ်မြန်မာပြည်မှာတော့ကျွန်တော်ရန်ကုန်တက္ကသိုလ်ရန်ကုန်စီးပွားရေးတက္ကသိုလ်နိုင်ငံတော်ပရိယတ်တိသာသနာတက္ကသိုလ်ဗိဓမ္မာတက္ကသိုလ်ဓမ္မတုတ္တဆေကိနတက္ကသိုလ်တွေမှာအချိန်မိုင်းပါမောက္ခအေပါမောက္ခနဲ့ပါမောက္ခတာဝန်ထမ်းဆောင်နေစေဖြစ်ပါတယ်ဒသနိကဘေဒဘာသာညကိုလည်းသင်ကြားပေးနေစေဖြစ်ပါတယ်။အခုလို VOE သူယုံကြည်ရအစီအစဉ်မှာကျွန်တော်ယုံကြည်ရအောင်ပြောခွင့်ရလို့ဝမ်းသာမိပါတယ်။ယေရှုလည်းတင်ပါတယ်။ကျွန်တော်မှာယုံကြည်ချက်၄ခုရှိပါတယ်။နံပါတ်၁ကကျွန်တော်တက္ကသိုလ်ပါမောက္ခတယောက်အနေနဲ့သမိုင်းပါမောက္ခဆရာကြီးဒေါက်တာတန်းထွန်းရဲ့အဆိုအမိန့်ကိုကျွန်တော်ယုံကြည်ပါတယ်။ဆရာကြီးရဲ့အဆိုအမိန့်က
ပမောက္ခတယောက်ဆိုတာအငိမ့်စမ်းမယူခင်နဲ့ယူပြီးတဲ့နောက်အတူတူပါပဲ။ပမောက္ခတယောက်အနေနဲ့စာတင်တဲ့အလုပ်ပြင်ပရဏတာဝန်နှစ်ခုရှိပါတယ်။သုတတနာတာဝန်နဲ့စာရေးသားခြင်းတာဝန်နှစ်ခုဖြစ်တယ်ဆိုတဲ့ဆရာကြီးရဲ့အဆိုမင်းကိုကျွန်တော်ယုံကြည်ပါတယ်။နံပါတ်1ယုံကြည်တာကတော့စေတနာဆိုတာကံတွေကိုဖြစ်စေတယ်။ကံဆိုတာအလုပ်ကိုခေါ်တယ်ဆိုတာကိုကျွန်တော်ယုံကြည်ပါတယ်။ကျွန်တော်2003ခုနှစ်မှာပါရဂူဘွဲကိုရန်ကုန်တက္ကသိုလ်ကရခဲ့ပါတယ်။ဆရာကျွန်တော်ရဲ့ဆရာသမားတွေဖြစ်ကြတဲ့ဆရာဒေါက်တာခမောင်ဝင်းဆရာမိုက်ဒေါက်တာတော်ချီလဆရာဒေါက်တာသိန်းစံစာရေးဆရာနန္ဒသိန်းစံတို့ရဲ့ကျမ်းကြီးကြမှုနဲ့ကျွန်တော်ရဲ့ဖခင်ကြီးဦးလေးတောင်ရဲ့ဗုဒ္ဓစာပေပညာလမ်းညွှန်မှုတွေနဲ့ဗုဒ္ဓဒသနာယဉ်ကျေးမှုနယ်ပယ်မှာလေ့လာတွေ့ရှိရတဲ့စေရဏဒသနာပညာကျမ်းနဲ့ကျွန်တော်ပါရဂူဘွဲရခဲ့ပါတယ်။ကျွန်တော်တို့ရဲ့တပ်ပညာအသိပညာတွေကိုကျွန်တော်တို့ရဲ့မေတ္တာစေတနာဥဆောင်မှုနဲ့လုတ်ကင်ဆောင်ရွက်နိုင်ကြမယ်ဆိုရင်အောင်မြင်အေးချမ်းတဲ့ဘဝအောင်မြင်အေးချမ်းတဲ့မိသားစုအောင်မြင်အေးချမ်းတဲ့နိုင်ငံတော်ကိုဖန်တီးနိုင်မယ်ဆိုတာကိုကျွန်တော်ယုံကြည်ပါတယ်။နံပါတ်3ယုံကြည်တာကတော့ဆရာဒေါက်တာခင်မောင်ဝင်းကမိန့်ဆိုခဲ့တဲ့အဆိုမင်းတစ်ခုဖြစ်ပါတယ်။ဆရာကြီးမိန့်ဆိုခဲ့တာကပါရဂူချမ်းဆိုတာတက္ကသိုလ်ဆရာတယောက်ရဲ့လမ်းအစလေးပဲရှိသေးတယ်။တသက်လုံးရှေ့ဆက်လျှောက်ဖို့ကိုပါရဂူချမ်းတဲ့အယူဆကိုပဲသုတတနာစာရန်တွေဆက်ရေးနေရမယ်။ဒါနိုင်ငံတကာကပေါင်ပေါက်ခါတွေလုတ်တဲ့အလုပ်လို့ဆရာဒေါက်တာခမောင်ဝင်းကမိန့်ဆိုခဲ့တာကိုကျွန်တော်ယုံကြည်ပါတယ်။နံပါတ်4ယုံကြည်တာကတော့တသက်ကဗေဒသုတတနာဆိုတာလက်တွေ့ဘဝမှာအသုံးချလို့ရတယ်ဆိုတာကျွန်တော်ယုံကြည်ပါတယ်။အခုကျွန်တော်ဂျပန်နိုင်ငံယုကကုတက်တိုမှာလက်ရှိလုပ်နေတဲ့သုတေသနာကမိမိစေတနာကိုမိမိသိမြင်မှုနဲ့သူတစ်ပါးပေါ်မှာထားရှိအပ်တဲ့မေတ္တာစေတနာတသနာပညာကိုဗုဒ္ဓစာပေရည်ကျင်းမှုရှုထောင့်အမြင်မှတဆင့်လေ့လာတဲ့သုတေသနာဖြစ်ပါတယ်။မိမိစေတနာမိမိသိမြင်ခြင်းကဉာဏ်နဥဒ္ဓပါတိဆိုတဲ့ enlightenment ဉာဏ်အလင်းကိုမိမိရစေနိုင်ပါတယ်။သူတစ်ပါးအပေါ်တန်ရှင်းတဲ့မေတ္တာစေတနာထားပြီးဆောင်ရွက်ပေးခြင်းဆိုတာမိမိရရှိထားတဲ့ဉာဏ်အလင်းကိုလက်တွေ့ဘဝမှာအသုံးချတဲ့ပညာ wisdom ဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒီယုံကြည်ချက်ကိုကျွန်တော်သုတေသနစာရန်ပြုစုနေတာဖြစ်ပါတယ်။ကျေးဇူးတင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်အားစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA ရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲစီစဉ်နေအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမတ်စုမြတ်မွန်ကတလှည့်ကြီးညာပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနိုင်ငံသားမှလူဝင်မှုကြီးကြပ်ရေးနဲ့လုံခြုံရေးဆိုင်ရာနောက်ထပ်သဘောတူညီမှုကိုလက်မှတ်ထိုးခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။အင်မတန်အရေးကြီးတဲ့သဘောတူညီမှုဖြစ်တယ်လို့သမ္မတကဖော်ပြပြောဆိုပေမဲ့သဘောတူညီချက်အသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိပါဘူး။အမေရိကန်ဘက်ကနှစ်ပေါင်းများစွာတည်းကတောင်းဆိုနေတဲ့အချက်တွေကိုမက္ကဆီကိုနဲ့သဘောတူနိုင်ခဲ့တယ်လို့သမ္မတကပြောကြားခဲ့တာပါ။ဗြိတိန်နိုင်ငံမှာတော့ယာရုကနေဆင်းပေးခဲ့တဲ့ဝင်ကြီးချုပ်ထရီဆာမေနီယာမှာအစားထိုးတာဝန်ယူမဲ့ခေါင်းဆောင်တစ်ရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုဒီကနေ့စတင်ပါတယ်။ Conservative Party ခေါင်းဆောင်တာဝန်ကနေဂျွန်လ9ရက်နေ့ကထွက်သွားခဲ့တဲ့ဝင်ကြီးချုပ်ဟောင်းမေရဲ့နေရာမှာတာဝန်ယူဖို့ပါတီခေါင်းဆောင်လောင်းရွေးပွဲမှာလက်ရှိနိုင်ငံခြားရေးဝင်ကြီး Jeremy Hunt နိုင်ငံခြားရေးဝင်ကြီးဟောင်း Boris Johnson တို့အပါအဝင် Conservative Party အမတ်10ယောက်ထံမှနေဝင်ရောက်ရှင်းပြနေကြပါတယ်။ဟေဒီနိုင်ငံပေါ်တူပရင်စ်မြို့တော်မှာတနင်္ဂနွေနေ့ကအစိုးရစန့်ကျင်ဆန္ဒပြသူတွေအပေါ်ရဲကပြစ်ခတ်မှုကြောင့်တယောက်ထက်မင်းတေဆုံးခဲ့ပြီးတဲ့နောက်မြို့တော်ထဲမှာထိတ်လန့်နေကြပါတယ်။အဂတိလိုက်စားမှုကြောင့်တမရယာဒုကနေဆင်းပေးဖို့တောင်းဆိုပြီးထောင်ထဲချတဲ့ဆန္ဒပြသူတွေဟာလမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြတဲ့အတွက်တနင်္ဂနွေနေ့ကမြို့တော်တစ်ခုလုံးအသွာလာရရပ်ဆိုင်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာအသက်၈နှစ်အရွယ်မွတ်စလင်မိန်းကလေးတစ်ယောက်ကိုမဒိန်ချစ်တန့်ဖြတ်ခဲ့မှုနဲ့လူ၆ယောက်ကိုအပြစ်ရှိတယ်လို့တရားရုံးတစ်ခုကအမိန့်ချလိုက်ပါတယ်။ပြီးခဲ့တဲ့နှစ် January လကမိန်းကလေးငယ်ကိုဖမ်းဆီးပြီးဝိုင်းမဒိန်ချစ်တန့်ဖြတ်ခဲ့သူတွေက
၃ယောက်ကိုထောင်ဒဏ်တသက်စီချမှတ်ပါတယ်။တပ်တည်ထောက်ထားတွေကိုဖျောက်ဖျက်ဖို့ကြိုးစားမှုနဲ့နောက်ထပ်၃ယောက်ကိုလည်းထောင်ဒဏ်၅နှစ်စီချမှတ်ခဲ့ပါတယ်။ဒီအမှုမှာပါဝင်သူနောက်တစ်ယောက်ကိုတော့အဖြစ်ကလွတ်ပေးခဲ့ပြီးအသက်မပြည့်သေးသူတစ်ယောက်ကိုတော့တရားအမှုစစ်ဆေးမှာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အစီအစဉ်ထုတ်လုပ်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။စပန်းဆရာအတပ်ဖန်းအင်ဂျင်နီယာကတော့ဇူဘဲလ်အတာရစ်ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်နေအားလုံးရှင်လန်းချမ်းမြေ့တဲ့အကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.
Welcome to the